Welcome to the Voice of America in Burmese.
Mingla nan ne khin ma khmyar tora shin mya shwin lan chat mi ja ba sei lu American Pirong su myo lo Washington DC ga ni nokon set ta lai par de. VOA American tan Myanmar bai ga 2018 khu ni April 16 ye cha taw de ni nan khin a si sin ni go taindo meter 24 taindo meter 40 taindo meter 51 tu pyin VOA ye Facebook sa mein na phit de VOA Burmese news ma le a chein ne de pyin ni na sin nai ja ba de khmyar.ကျွန်တော်ဆက်မိုးပြီပါခင်ဗျာအခုမနက်ခင်းအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာပါရှင်ကျွန်မကခင်မသက်ပါဒီမနက်ခင်းသတင်းတွေကိုဥကြော်စံတာနဲ့အတူချိန်ညားပေးမှာပါ American ဘဟုထောက်လိုင်း Agency အကြီးအကဲ Mark Pompeo ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံခဲ့တယ်လို့ American သမ္မတကပြောကြားလိုက်ပါတယ် Syrian နိုင်ငံဒူးမွန်းမြို့မှာဓာတ်ရုလက်နက်နဲ့တိုက်ခိုက်ခံမှုစုံစမ်းမဲ့အဖွဲ့ကိုစောင့်ကြုံနေတဲ့ကုလသမဂ္ဂအဖွဲ့ဟာတဲ့ဖောက်ခွဲပစ္စည်းတွေနဲ့အတိုက်ခိုက်ခံခဲ့ရပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ရဲ့ဒီကနေ့တွားရောက်မဲ့ဗီယက်နမ်ခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးကိုပုံမခိုင်မြဲစေမယ်လို့ဗီယက်နမ်အစိုးရဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုဆံမိုးရေ
ဟုတ်ကဲ့အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလော်ရီတွေမှာဆိုရင်တော့
အပန်းခံနေရတဲ့ကိစ္စတော်တော်များများကျွန်တော်တို့တွေ့ရတယ်ဒါကလည်းဒီတရားစီရင်ရေးပိုင်းမှာလွတ်လွတ်လပ်လပ်မထောင်ရနည်းနိုင်တဲ့
အာရှလူ့ခွင့်ရေးကောင်စီရဲ့ရှေ့နေဦးမင်းလွင်ဦးပါသမရတိရဲ့လူငင်းချမ်းသာကွင်းနဲ့အကျဉ်းသားတွေလွှတ်ပေးတဲ့ပုံမှာသူ့ရဲ့အမြင်ကိုပြောတော်တာဖြစ်ပါတယ်သတင်းလာတွေတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်ဒါပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးဖြစ်ဖို့ခံထားခံရထားခံရသူမိုက်ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံခဲ့တဲ့အပေါ်မှာတုံ့ပြန်တဲ့နေ့ကချင်းပြည်နယ်ဘက်မှာတိုက်ပွဲတွေကြားပိတ်မိနေတဲ့အရသားတွေကိုကယ်ထုတ်ပေးဖို့ပန်ကြားခြင်းနဲ့ဘင်္ဂလားဒေ့ရှ်မှာရောက်ရှိနေတဲ့ဒုက္ခသည်တွေရဲ့ယာယီတဲတွေမိုးမကြခင်ပိုးပြီးတော့ခိုင်ခေါအောင်စပြီးတော့လုပ်နေတယ်ဆိုတဲ့အကြောင်းတွေနားဆင်ရပါမယ်။တရင်ပတ်စဉ်စီစဉ်ဒီမှာဥကြော်စံသားရဲ့မြန်မာအရေးတုံ့တက်ချက်နဲ့သူယုံကြည်ရာစီစဉ်တွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်တာမျိုးသက်နဲ့ဥကြော်စံသားတို့ကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
American ဘဟုထောက်လိုင်း Agency CIA အကြီးအကဲ Mike Pompeo ဟာမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့ပျုံယမ်းမြို့တော်မှာလျှို့ဝှက်တွေ့ဆုံခဲ့တယ်လို့သမ္မတ Donald Trump ကဗိုလ်တပုနေမှာအတည်ပြုပြောဆိုခဲ့ပါတယ်။ Pompeo ဟာမြောက်ကိုရီးယားကနေပြန်လာနေပြီဖြစ်ပြီးသူနဲ့ Kim Jong Un တို့ရဲ့တွေ့ဆုံမှုဟာအဆင်ပြေတယ်လို့ဆက်ဆံရေးလည်းအတော်ပြေလေကြောင်းဗိုလ်တပုနေ Florida ကသူ့ရဲ့အပန်းဖြစ်စခန်းမှာသတင်းတောက်တွေကိုပြောကြားခဲ့တယ်လို့ Mr. Pompeo ဟာဆက်ဆံရေးကောင်းသူတယောက်ဖြစ်ကြောင်းချီးကျူးခဲ့ပါတယ်။အင်ကာနေတုန်းကတော့ American ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့ကြားအမြင့်ဆုံးဆင့်ဆွေးနွေးမှုတွေရှိခဲ့တယ်လို့သမ္မတ Trump ကပြောပေမဲ့အသေးစိတ်ကိုတော့မပြောခဲ့တာပါဘူး။ Florida ပြည်နယ်ကသမ္မတအပန်းဖြစ်ရိတ်တာမှာမနေ့တုန်းကတွေ့ဆုံခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတော့မြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံမဲ့သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ဟာတတိရှိတဲ့လို့ရအဖြစ်ချီးကျူးခဲ့ပါတယ်။အစည်းအဝေးတွေချောချောမောမောဖြစ်မယ်လို့ခန့်မှန်းရတဲ့အတွက်ထိပ်သီးတွေ့ဆုံမှုဟာဂျူလာဆန်းထံမှမဟုတ်ဒီလမတိုင်ခင်မှာဖြစ်နိုင်တယ်လို့လည်းသမ္မတထရမ့်ကပြောဆိုခဲ့တယ်လို့ချောချောမောမောမဖြစ်ပဲတွေ့ဆုံမှုဖြစ်မလာတာမျိုးကြုံရနိုင်ပြီဒီလိုဖြစ်လာရင်အင်းလိုပြင်းထန်တဲ့ရက်တီချက်တွေနဲ့ဆက်ပြီးရက်တီသွားရမယ်လို့ပြောပါတယ်ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတဲ့နောက်မှာသမ္မတထရမ့်ကမြောက်ကိုရီးယားနဲ့ထိပ်သီးတွေ့ဆုံမှုအတွက်ပြင်ဆင်နေကြောင်းမြောက်ကိုရီးယားနဲ့အဆင့်မြင့်တက်ရိုက်ဆွေးနွေးမှုတွေရှိနေကြောင်းအတည်ပြုပြောကြားခဲ့တာဖြစ်ပါတယ်မြောက်နဲ့တောင်ကိုရီးယားတို့နှစ်နိုင်ငံကြား1950နှစ်တွေကစတင်ခဲ့တဲ့စစ်ပွဲအဆုံးတန်ရေးအတွက်ကြိုးပမ်းနေတဲ့တောင်ကိုရီးယားကိုလည်းချီးကျူးလိုက်ခဲ့ပါတယ်
အမေရိကန်ကဆီယားကိုနောက်ဆုံးဘုံကျဲတိုက်ခိုက်ခဲ့တဲ့လူရဟာအမေရိကန်ကွန်ဂရက်စ်တော်အဖို့မေခွန်ထုဆီယားရဲ့အများကြီးပေါ်ထွက်လာစေခဲ့ပါတယ်။ဒီတိုက်ခိုက်မှုဟာဆီယားသမ္မတဘရှာအယ်အက်ဆတ်ကိုတုံ့ပြန်တဲ့အရေးယူမဲ့အမေရိကန်မူဝါဒနဲ့ကိုက်ညီပါရဲ့လားပဋိပက္ခပုံမူကြီးထွားမလာရအောင်ဘယ်လိုဟန်တာမလဲဆိုတာရှင်းလင်းဖို့လွှတ်တော်အမတ်တွေကတောင်းဆိုနေကြပါတယ်။ဒီအရေးမှာတခြားဘယ်လိုနည်းလမ်းတွေရည်ထည်စရာရှိခဲ့တယ်ဆိုတဲ့ကျပြန်တဲ့မဟာဗျူဟာတရက်ကိုအစိုးရကလွှတ်တော်ကိုရှင်းပြဖို့လိုအပ်တယ်လို့အလွတ်တော်နိုင်ငံသားဆက်ဆံရေးကမတီဥက္ကဋ္ဌ Edrice ကပြောကြားခဲ့ပါတယ်။လေကြောင်းတိုက်ခိုက်မှုကိုကြီးညာခဲ့တဲ့သောက်ကြံတဲ့မင်ကွန်းမတော်သမ္မတ Trump ကဆီးရအစိုးရဓာတုလက်နက်အသုံးပြုတာကိုရပ်ဆိုင်တဲ့အထိဒီလက်တွန့်ပြမှုကိုဆက်လုပ်သွားမယ်လို့ပြောခဲ့တာပါ။ဒါပေမဲ့လည်းသူ့ရဲ့ကာကွယ်ရေးဝန်ကြီး James Mattis ကတော့ဒီတကြိမ်တိုက်တာပဲဖြစ်တယ်လို့သူကပြင်ပြောခဲ့ပါတယ်။Center for American Progress ရဲ့အကြီးအကဲသုတေသီတူဖြစ်တဲ့ Brian Kutulis ကတော့ရှင်းနေတဲ့မဟာဗျူဟာတရားမစီဝဲတိုက်ခိုက်နေတာဟာ impedance ကြီးမားတဲ့စွန့်စားမှုဖြစ်တယ်လို့ VOA ကိုပြောပါတယ်။ Trump ရဲ့အဆိုအရအရာရှိကြီးတွေကတော့သမ္မတရဲ့ရည်မှန်းချက်ဟာ Syria အခြေအနေရှင်းရှင်းလင်းလင်းဖြစ်ရေးပဲလို့ဗိုလ်ထုနေကလွှတ်တော်နိုင်ငံသားဆက်ဆံရေးကမတီကြားနာပွဲမှာဖြေကြားသွားပါတယ်။
ဆီးရီးယားနိုင်ငံဒူမွန်းမြို့မှာဓာတ်ရုလက်နက်နဲ့တိုက်ခိုက်ခံရမှုရှိမရှိစုံစမ်းမဲ့ OPCW အဖွဲ့စုံစမ်းမှုတွေကိုစောင့်ကြိုးနေတဲ့ကုလသမဂ္ဂလုံခြုံရေးအဖွဲ့ဟာလက်နက်ငယ်တွေနဲ့အဖြစ်ခံခံခဲ့ရတယ်လို့ ဖောက်ခွဲပစ္စည်းတွေနဲ့ပါအတိုက်ခိုက်ခံခဲ့ရပါတယ်။စခန်းတစ်ကိုရောက်တဲ့အခါမှာလူအုပ်ကြီးဆူယုံနေတာတွေ့ခဲ့ရတဲ့အပြင်စုံစမ်းအဖွဲ့ကိုကုလသမဂ္ဂလုံခြုံရေးဆိုင်ရာ UNDSS အဖွဲ့ကနေပြန်ပို့အကြံပေးခဲ့တယ်လို့ OPCW အဖွဲ့အကြီးအကဲအာမထက်ဦးစမကူကဗိုလ်တပူနေမှာပြောပါတယ်။စခန်းနှစ်မှာတော့လုံခြုံရေးအဖွဲ့ကလက်နက်ငယ်တွေနဲ့ပစ်ခတ်တာခံခဲ့ရတဲ့အပြင်ဘုံတလုံးနဲ့ပါဖောက်ခွဲတိုက်ခိုက်တာကိုခံခဲ့ရတယ်လို့ပြောပါတယ်။ဒါဟာအင်ကာနေတုန်းကတိုက်ခိုက်ခံခဲ့ရတာဖြစ်ပြီးစုံစမ်းအဖွဲ့လည်းဒမတ်စကတ်ကိုပြန်ပြီးလှည့်လာခဲ့ရတယ်လို့ပြောပါတယ်။ဒီဖြစ်စဉ်မှာကုလသမဂ္ဂလုံခြုံရေးအဖွဲ့ကထိခိုက်ဒဏ်ရာရမှုတစ်စုံတစ်ရာမရှိခဲ့ဘူးလို့လည်းကုလသမဂ္ဂက VOA ကိုပြောပါတယ်။ OPCW အကြီးအကဲကတော့သူတို့ရဲ့ FFM စုံစမ်းအဖွဲ့ဒူးမမျိုးကိုတော့ပြီးဘယ်ချင်းစုံစမ်းနိုင်မယ်ဆိုတာတော့မသိရသေးပါဘူးလို့ပြောပါတယ်။ April 9ရက်နေ့ကဓာတုလက်နက်နဲ့တိုက်ခိုက်ခံခဲ့ရပြီးလူ40ကျော်တေဆွန်းခဲ့ရတယ်ဆိုတဲ့ပြောကြားချက်တွေမှန်မှန်မှန်စုံစမ်းဖို့အတွက် OPCW စုံစမ်းအဖွဲ့တွားရောက်နေတာဖြစ်ပြီးဒီအဖွဲ့ရောက်မရောက်အသေးချာမသိရပဲသတင်းအမျိုးမျိုးထွက်ပေါ်ခဲ့တာဖြစ်ပါတယ်။ American နဲ့မဟာမိတ်တွေက Syria သမ္မတ Bashar al-Assad ကဓာတုလက်နက်နဲ့တိုက်ခိုက်တယ်လို့အပြစ်တင်နေပေမဲ့ Russia နဲ့ Syria တို့ကတော့ဓာတုလက်နက်နဲ့တိုက်ခိုက်မှုမရှိကြောင်းညင်းဆိုထားတာပါ။
ကျူဘာနိုင်ငံမှာနှစ်ပေါင်း60နီးပါးအတွင်းကတ်စထရိုမိသားစုဝင်မဟုတ်တဲ့သူတို့ကိုသမ္မတအဖြစ်ရွေးကောက်တင်မြှောက်ဖို့လွှတ်တော်ကပြင်ဆင်နေပါတယ်။မကြုံစဘူးကျင်းပါတဲ့ကျူဘာအမျိုးသားညီလာခံနှစ်ရက်အစည်းအဝေးမှာသမ္မတတတူရွေးကောက်တင်မြှောက်ပြီးကြားသပတင်းတွေကြားရင်လက်ရှိသမ္မတရောလ်ကတ်စထရိုနေရာမှာအစားထိုးကြောင်းကြေညာပါလိမ့်မယ်။သမ္မတရွေးချယ်မဲ့ပေးတာကိုတော့လှုပ်ဝဲပြုလုပ်လေးရှိပါတယ်။အမေရိကန်နိုင်ငံသားရေးပြောခွင့်ရဟက်သာနယူးယောက်ကတော့ကျူဘာသမ္မတရွေးချယ်တာဟာဒီမိုကရေစီမဟုတ်တဲ့အတွက်ထရမ့်အစိုးရအဖို့အထူးစိုးရိမ်မကင်းစရာဖြစ်ပါတဲ့။သမ္မတသည်ဟာအသက်76နှစ်အရွယ်ရှိပြီဖြစ်တဲ့လက်ရှိသမ္မတရောလ်ကက်စထရိုကိုဆက်ခံမှာဖြစ်ပါတယ်။သမ္မတသည်ဖြစ်လာမဲ့သူဟာအသက်59နှစ်အရွယ်ရှိပြီဖြစ်တဲ့ပထမဒုတိယသမ္မတမီဂူအာဒီအက်စ်ကနယ်ဖြစ်မယ်လို့ခန့်မှန်းနေရပြီးသူဟာလူမှုရေးအရာလစ်ဘရယ်သဘောထားရှိသူတူဖြစ်ဟန်ရှိတယ်လို့လည်းသုံးသပ်သူတွေကဆိုနေကြပါတယ်။
VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းထိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။နိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါက်ဆန်းစုကြည်ဟာဧပြီလ19ရက်နဲ့20နေ့ကနေပြီးတော့စတင်မဲ့ဗီယက်နမ်ခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးပုံမှုခိုင်မာပြီးနှစ်နိုင်ငံကြားမှာအပြည့်အဝပူးပေါင်းဆောင်ရွက်တဲ့မိဖက်နိုင်ငံတွေအဖြစ်နဲ့ပုံမှုခိုင်မြဲလာမှာဖြစ်ကြောင်းဗီယက်နမ်အစိုးရရဲ့သတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်းပြည်ငံပုတ်ကိုဒေါက်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငွန့်ချန်ဖူးရဲ့ဖိတ်ကြားချက်နဲ့ပထမဆုံးအဖြစ်နဲ့တေဝင်ခီးစင်တွားရောက်တာလည်းဖြစ်ပါတယ်။ဗီယက်နမ်နဲ့မြန်မာနှစ်နိုင်ငံဟာ1985ခုနှစ်မှာတန်တမန်ဆက်ဆံရေးကိုစတင်ခဲ့တာဖြစ်ပြီး2018ခုဩဂုတ်လတည်းမှာဗီယက်နမ်ကွန်မြူနစ်ပါတီအကြီးအကဲငွန့်ဖန်ထွန်မြန်မာပြည်ကိုတွားရောက်ခဲ့ပြီးဘဲချင်းဆက်ဆံရေးဟာပိုးပြီးတော့ကောင်းလာခဲ့တာလည်းဖြစ်ပါတယ်။မြန်မာနဲ့ဗီယက်နမ်တို့နှစ်နိုင်ငံကြားအပြန့်အလှန်ကုန်သွယ်မှုပမာဏဟာ2018ခုနှစ်မှာဒေါ်လာတန်ပေါင်း800ကျော်ရှိခဲ့ပြီး2016ခုနှစ်ကတည်းက51ရာခိုင်နှုန်းမြင့်တက်လာခဲ့တာဖြစ်ပါတယ်။
ရခိုင်ပြည်နယ်ရသတိရောင်မြို့နယ်ရဲစခန်းမှုတနက်ပစ်ခံရပြီးသေဆုံးသွားပါတယ်။မူရေးဆေးဝါးသတင်းပေးချက်အရသွားရောက်တဲ့ခီးစဉ်အတွင်းပစ်ခတ်ခံရတာဖြစ်တယ်လို့ဒေသခံတွေကပြောကြပါတယ်။စခန်းမှုဦးသိန်းရွှေတနက်ဒဏ်ရာတွေနဲ့သေဆုံးနေကြောင်းအာဏာပိုင်တို့ကအတည်ပြုကြပါတယ်။ဦးသိန်းရွှေဟာအခုပစ်ခံရတယ်ဆိုတဲ့ရေစိုးကြောင်းရွာဇာတိရခိုင်တိုင်းဒေသသူဖြစ်ပါတယ်။ရသတိရောင်မြို့နယ်မှာအာဏာပိုင်တွေချင်းချောက်ရန်ပစ်ခံရတာမျိုးတွေမကြုံဘူးခဲ့ပေမဲ့ဒီတောင်မြို့နယ်အတွင်းမှာရခိုင်လက်နက်ကိုင်အဖွဲ့ AA နဲ့မြန်မာတပ်မတော်တို့အကြမ်းထိုက်တိုက်တွေ့မှုတွေရှိခဲ့တယ်လို့ပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်း ARS ရဲ့အကြမ်းဖက်သမားတွေရခိုင်မြောက်ပိုင်းဒေသလူမျိုးရေးစခန်းတွေကိုတိုက်ခိုက်တဲ့အချိန်မှာလည်းပဲဒီတောင်မြို့နယ်ကလူမျိုးရေးစခန်းတွေတိုက်ခိုက်ခံရတာဖြစ်ပါတယ်။မောင်တော်ဘူးသီးကြောင့်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုသွားရလမ်းမပေါ်မှာတည်ရှိရဒီတောင်မြို့နယ်မှာလက်မကြီးလုံခြုံရေးကိုကြီးကြပ်ဖို့လူနေပြီလို့ဒေသခံတွေကပြောကြပါတယ်။ဒီဒေသမှာစခန်းမှုပြစ်သက်ခံရမှုအပြင်တခြားရခိုင်ပြည်နယ်အတွင်းအာဏာပိုင်တွေရဲ့လုံခြုံရေးနဲ့တာဝန်ရှိသူတွေအပေါ်မှာလည်းပဲချောင်းမြောင်းတိုက်ခိုက်မှုတွေအရင်ကတည်းကရှိခဲ့ပြုပါတယ်
။န 2014ခုနှစ်တုန်းကရွေးကောက်ပွဲမှာရှုံးနိမ့်ခဲ့သူအင်ဒိုနီးရှားအငိမ့်စားဗိုလ်ချုပ်ကြီးပရာပိုရိုဆူဘရီနာတိုဟာလက်ရှိသမ္မတဂျိုကိုဝီဒိုတိုနဲ့ပြန်လည်ရှင်ပြိုင်မယ့်အနေအထားမှာရှိနေပါတယ်။သူ့ဒေသအနောက်ဂျာဗာပြည်နယ်မှာပြီးခဲ့တဲ့အပတ်ကဂျာရန်ဒရာပါတီနဲ့တွေ့ဆုံရမှာပါတီကညွှန်ကြားမယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မယ်လို့သူကပြောကြားခဲ့တာပါ။
ဒီတရားမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ဦးကျော်စံသားတို့ကြီးညာတော့ကြတာဖြစ်ပါတယ်။ခုတော့သတင်းလွှာတွေတင်ဆက်ဖို့အချိန်ရောက်ပါပြီ။အရင်ဆုံးတော့နိုင်ငံတကာသတင်းတစ်ပုဒ်နဲ့စပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ CIA ညွှန်ကြားရေးမှူး Mike Pompeo ကိုပြီးခဲ့တဲ့သတင်းဘက်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un နဲ့တွေ့ဆုံစေခဲ့တယ်လို့ဗိုလ်ထုနေ့မှာအတည်ပြုလိုက်ပါတယ်။နိုင်ငံသားရေးဝန်ကြီးအသစ်ဖြစ်ဖို့ခန့်ထားဖို့အမိတင်သွင်းခြင်းခံထားရတဲ့ Mike Pompeo နဲ့အခုလိုKim Jong Un နဲ့တွေ့ဆုံမှုအပေါ်မှာတုံ့ပြန်မှုတွေအမျိုးမျိုးထွက်ပေါ်နေပါတယ်အကြောင်းစုံကိုဒေါ်လာလက်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
The President Trump ကသူ့ရဲ့ CIA Director Mike Pompeo ကိုမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ဆွေးနွေးဖို့ပြည်ယံကိုဒီလဆော့ဆော့ပိုင်း Easter သတင်းပတ်ကဆေးလွှတ်ခဲ့တာဖြစ်ပါတယ်ဒီတွေ့ဆုံပွဲဟာချော်မော့ခဲ့ပြီးနိုင်ငံခြားကောက်မွန်တဲ့ဆက်ဆံရေးကိုထားရှိနိုင်ခဲ့တဲ့အပြင်ကမ္ဘာကြီးတွေရောမြောက်ကိုရီးယားတွေပါတိတ်ကိုအကျိုးရှိမဲ့ကိုရီးယားကျွန်းဆွေနျူကလ িয়ার ကင်းရှင်းရေးထိပ်တည်နေလာကဆွေးနွေးဖို့လမ်းခင်းပေးရရောက်စီခဲ့တယ်လို့ပုတ်ထူးနေမနေ့ကသူ့ရဲ့ Twitter ပေါ်မှာရေးသားခဲ့ပါတယ်။ဒါအပြင်အင်္ဂါနေ့ကဖလော်ရီဒါပြည်နယ်မာရာလာဂိုအပန်းဖြေစခန်းမှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစီမှာလေအမေရိကန်နဲ့မြောက်ကိုရီးယားကြားတိတ်ကိုအဆင့်မြင့်တဲ့ဓာတ်ရိုက်ဆွေးနွေးမှုတွေပြုလုပ်နေတယ်လို့သမ္မတ Trump ကအတည်ပြုခဲ့ပါတယ်။သမ္မတ Trump ကသူ့ရဲ့နိုင်ငံခြားရေးဝန်ကြီးအဖြစ်ပြီးခဲ့တဲ့လကခါအပူအမိတင်သွင်းခဲ့တဲ့မိုက်ပွန်ပီယိုဟာမြောက်ကိုရီးယားကနေခုပြန်လာနေပြီဖြစ်ကြောင်းနဲ့သူဟာထူးချွန်တဲ့နိုင်ငံခြားရေးဝန်ကြီးတူဖြစ်မဲ့အကြောင်းနဲ့သတင်းတောက်တွေကိုပို့ထူးနေကပြောခဲ့ပါလေ
I think Mike Pompeo will go down as one of the great secretary
မိုက်ပွန်ပီယိုဟာထူးချွန်တဲ့နိုင်ငံခြားရေးဝန်ကြီးဖြစ်တမိုင်းတွင်ကြာရင်မဲ့လူလို့ကျွန်တော်ထင်ပါတယ်သူဟာမြောက်ကိုရီးယားနေမကြာခင်ကပဲထွက်ခွာခဲ့ပြီးကင်ဂျုံအွန်းနဲ့အောင်အောင်မြင်တွေ့ဆုံခဲ့ပါတယ်တွေ့ဆုံပွဲကတိတ်ကိုကောင်းမွန်ခဲ့ပါတယ်သူဟာညံထက်မြက်တဲ့ပြင်အပေါင်းအသင်းလဲတော်ပါတယ်မိုက်ကအခြေအနေကိုထိမ့်နိုင်မှာပါအားလုံးအဆင်ပြေလိမ့်မယ်လို့ကျွန်တော်ထင်ပါတယ်အမေရိကန်ပြည်ထောင်စုကသူ့လိုလူမျိုးကိုလိုအပ်ပါတယ
်မြောက်ကိုရီးယားနဲ့အမေရိကန်ဆွေးနွေးပွဲဟာအားလုံးအဆင်ပြေရင်ဇွန်လစောစောပိုင်းမှာကျင်းပဖို့ရှိတယ်လို့လည်းသမ္မတထရမ့်ကပြောခဲ့ပါတယ်ပွန်ပီယိုကိုနိုင်ငံခြားရေးဝန်ကြီးရက်စ်တယ်ဆီနီယာမှာအစထိုးခန့်ဖို့ပြီးခဲ့တဲ့လကထရမ့်ကကြီးညာခဲ့ပြီးတဲ့နောက်သူဟာအထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့အတည်ပြုချက်ကိုပထမရယူရမှာဖြစ်ပြီးနောက်အထက်လွှတ်တော်ပြည်ရဲ့အတည်ပြုချက်ကိုရယူရမှာဖြစ်ပါတယ်။အဖွဲ့ဝင်20ဦးပါတဲ့အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှာမိုက်ပွန်ပီယိုဟာရာဒူးမှာအတည်ပြုချက်ရရှိဖို့ထောက်ခံမဲ့အနည်းဆုံး7မဲရရှိဖို့လိုအပ်တာလည်းဖြစ်ပါတယ်။သူဟာပြီးခဲ့တဲ့သတင်းပတ်ကမြောက်ကိုရီးယားကိုမထွက်ခွာမီအထက်လွှတ်တော်မှာသူရာဒူးခန့်အရေးနဲ့ပတ်သက်လို့စစ်ဆေးခံခဲ့တာဖြစ်ပါတယ်။ထိုစဉ်ကမြောက်ကိုရီးယားခီးစဉ်ပြင်ဆင်မှုအကြောင်းကိုထည့်မပြောခဲ့တဲ့အတွက်ကြောင့်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီရဲ့ထိပ်တန်းဒီမိုကရက်နယူးယောက်အထက်လွှတ်တော်မှရောဘတ်မန်နက်ဒက်စ်ကစိတ်ပြည့်မိကြောင်းခုလိုသတင်းတောက်တွေကိုပြောခဲ့ပါတယ
် Truth and being forthcoming as the Secretary of State nominee is one of the
နိုင်ငံခြားရေးဝန်ကြီးအဖြစ်အမိတင်သွင်းခြင်းခံရသူတူအနေနဲ့ပွင့်လင်းမှုရှိလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်သူကအရီလိုမရှိခဲ့ပါဘူးသူအနေနဲ့မြောက်ကိုရီးယားနဲ့ပတ်သက်လို့အရေးကြီးတဲ့ပြင်ဆင်မှုအကြောင်းကိုတကယ်ပဲရှင်းလင်းပြလို့ရတဲ့အကြောင်းကျွန်တော်တို့ကိုပြောပြသင့်ပါတယ်။ဒီအနေထားမှာဒီသတင်းပြင်ပကိုပေါက်ကြားမှလည်းမဟုတ်ပါဘူး။သူကပွန့်ပွန့်လင်းလင်းမရှိခဲ့ပါဘူး။ဒါအပြင်နိုင်ငံခြားရေးဝန်ကြီးအဖြစ်အတည်ပြုမခံရမီအဲ့ဒီနေရာမှာသွားပြီးတာဝန်ယူဖို့ရဲ့အဆင့်လားလည်းမရှိပါဘူး။သူဟာအဲ့ဒီတော့က CIA Director ယာဒူးကိုယူထားတာဖြစ်ပါတယ
်။ Tennessee ပြည်နယ်က Republican အထက်လွှတ်တော် Bob Corker ကတော့ပွန်ပီယိုနဲ့မြောက်ကိုရီးယားခေါင်းဆောင် Kim Jong Un တို့တွေ့ဆုံပွဲကိုကြိုဆိုလိုက်ပြီးနိုင်ငံခြားရေးဝန်ကြီးတည်ပြခန့်အပ်မှုဟာအဟံတားရှိလိမ့်မယ်လို့သူမမျှော်လင့်တဲ့အကြောင်းပြောပါတယ်
။ I mean there may be a few people but I mean I would think that most people in the Senate would be glad that we have professionals who are
ဖြစ်တော်အမတ်တချို့ကကန့်ကွက်နိုင်ပေမဲ့အထက်လွှတ်တော်အမတ်အများစုကတော့မြောက်ကိုရီးယားနိုင်ငံနဲ့ဆွေးနွေးပွဲစီစဉ်နိုင်မဲ့အရေးရှင်းရှိသူနိုင်ငံခြားရေးဝန်ကြီးဖြစ်တာကိုကျေနပ်ကြမှာပါ
။ထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှပါဝင်သူKentucky ပြည်နယ်က Republican အထက်လွှတ်တော်မှ Rand Paul ကတော့ Mike Pompeo ရဲ့ Iraq စစ်ပွဲထောက်ခံတဲ့ရည်တည်ချက်ကြောင့်သူ့ကိုကန့်ကွက်မဲ့ပေးမယ်လို့စစောပိုင်းကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ဒါကြောင့်ပုတ်ထူးနေက Trump က Rand Paul အနေနဲ့သ Tugu did car Sepian Lumam hope Ulu to Timian Jang Piogebari.
I will say this about Rand Paul. He's never let me down. Rand Paul is a very special guy, as far as I'm concerned. He's never let me down. And
Rand Paul and Patalu Janok Jojinaga, Tuga Janogu, Beroma Sepian, Lukevu Surabe. Tuga Lugondi Olepsebare, Janogu did carle, Sepian, Tulumam Hopau, Sanji Jao.
Now Korea and Piana Nibi Pide, Mike Pompeo Ha. သူရဲ့ရာထူးခမှုတွေအထက်လွှတ်တော်နိုင်ငံခြားဆိုင်ရေးကော်မတီဟာနောက်တရင်ပတ်မှာဆုံးဖြတ်ဖို့ရှိပြီးအတီးပြည့်ရရှိရင်အထက်လွှတ်တော်ပြည်မှာနောက်ထပ်သတင်းတစ်ပတ်ကြာမှာအတီးပြည့်ရရယူရမှာဖြစ်ပါတယ်ထက်လွှတ်တော်သမိုင်းမှာတော့1992နှစ်ကစလို့အမိတင်သွင်းခြင်းခံခဲ့ရတဲ့နိုင်ငံခြားရေးဝင်ကြီးတွေအနေနဲ့ကန့်ကွက်ပယ်ချခံခဲ့ရတဲ့သူမရှိကြောင်းသိရပါတယ်ရှင်ဒေါ်လာလာတံပြပြတော်တာ
ပြလိုက်တာကိုကြိုဆိုပေမဲ့ဒါဟာမြန်မာနိုင်ငံပြည်ပြင်ပြောင်းလဲရေးအတွက်မလုံလောက်သေးသလိုနောက်မှမတရားတဲ့ဥပဒေတွေနဲ့ဖန်ဆီးထားတာမျိုးတွေမရှိအောင်ပါတားဆီးပေးဖို့ Human Rights Watch လူ့ခွင့်ရေးအဖွဲ့ကြီးကတောင်းဆိုလိုက်ပါတယ်အာရှလူ့ခွင့်ရေးအဖွဲ့ကတော့တမရတိရဲ့လက်ထက်မှာတရားစီရင်ရေးကိုအရင်ဆုံးကင်တွေလာတာတွေ့ရတဲ့အတွက်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအတွက်အားတက်ကြောင်းပြောပြပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ပြောပြပါလိမ့်မယ်ခင်ဗျာ
အခုတမရတဲ့လူငင်းချမ်းသာဝင်ပြေးခဲ့တယ်အကျဉ်းသား8500လောက်ထဲမှာမတရားပဲဖိနေတဲ့ဥပဒေတွေနဲ့အဖမ်းဆီးခံနေရတဲ့နိုင်ငံရေးအကျဉ်းသား36ယောက်ပါနေတာအတွက်ကြိုးဆိုပေးမယ်နိုင်ငံရေးအကျဉ်းသားတွေဖြစ်ခဲ့ဘူးတဲ့လက်ရှိအာဏာရ NLD ပါတီခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တမရတဲ့ဥဝင်းမြင့်တို့အနေနဲ့မတရားတဲ့ဥပဒေနဲ့အဖမ်းခံနေရသူအားလုံးကိုလွှတ်မပေးတာအတွက်စိတ်ပြတ်မိကြောင်း HRW အဖွဲ့က Brett Adams ကပြောပါတယ
် But we can't understand why they didn't release all of them. Why would a president from the National League for Democracy in a party led by Aung San Suu Kyi
နိုင်ငံရေးကျင်းသားအားလုံးကိုဘာကြောင့်လွှတ်မပေးနိုင်တာလဲဆိုတာကျွန်တော်တို့နားမလည်ပါဘူး။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့သမရတရားအနေနဲ့နိုင်ငံရေးကျင်းသားအားလုံးကိုလွှတ်မပေးဘဲဘာကြောင့်နည်းနည်းလေးပဲလွှတ်ပေးတာပါလဲ။နောက်မှာအခုလိုဖန်ဆီးတာမျိုးတွေမလုပ်နိုင်အောင်အထိဘာကြောင့်မတားဆီးနိုင်တာပါလဲသူတို့အခုတည်းပို့ပြီးလုပ်နိုင်ရင်လည်းမလုပ်ပြီးတာအတွက်တိတ်ကိုစိတ်ပြက်မိပါလဲ
ဒါအပြင်တက်ကြွလှုပ်ရှားသူတွေသတင်းသမားတွေနဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားသူတွေကိုဖိနှိပ်တဲ့မတရားတဲ့ဥပဒေတွေကိုဖယ်ရှားပေးဖို့လည်းတောင်းဆိုခဲ့ပါတယ် AHRC အာရှလူ့ခွင့်ရေးကောင်စီကရှေ့နေဦးမင်းလွင်ဦးကတော့လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားမှုတွေအတွက်လက်ရှိအရေးယူမှုတွေဟာစစ်တပ်နဲ့ဆက်နွယ်နေတာများပြီးတရားစီရင်ရေးမှာအုပ်ချုပ်ရေးဘိုင်းကိုမကျော်လွန်နိုင်သေးတာတွေ့ရတယ်လို့ပြောပါတယ်
ဒီလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဖန်စီခံတဲ့သူတော်တော်များများကသမ္မတော်နဲ့ဆိုင်တဲ့ကိစ္စအတိပုတ်ကပြောဆိုတယ်ဆိုပြီးတော့ဖန်စီတိုင်းသိရင်ခံရတာတွေတော်တော်များများကျွန်တော်တွေ့ရတယ်နောက်ပြီးတော့တခါလူမှုကွန်ရက်တွေမှာသမ္မတော်ရဲ့ကုန်သေးကညွှန်းအောင်ပြောဆိုတယ်လူကြားရတဲ့မှာအမှုတရားပွားအောင်ဖြန့်ဝေတယ်စတဲ့အမှုတွေနဲ့ရေယူခါနေဆိုတာကိုကျွန်တော်တို့တော်တော်များများတွေ့ရပါတယ်သမရဥသိန်းဆိုင်လက်ထက်အဲ့ဒီလုံကလေးလည်းရှိပါတယ်အခုကပိုပြီးထင်ရှားလာတာတော့လေသမားတွေဌာနထုတ်ပေါ်ရင်အပန်းခါနေတိုင်တဲ့လူတွေကဘယ်သူလဲဆိုတော့အဲ့ဒီတမတော်ရေဥပိုင်ရေနောက်ပြီးတော့နိုင်ငံတော်နဲ့ဖက်ဆက်လုံဥပိုင်နဲ့ဖက်ဆက်လုံနေတဲ့ကုမ္ပဏီတွေဒါတွေကတကယ်လို့လုံးတယ်အပန်းခါနေရတဲ့ကိစ္စတော်တော်များများကျွန်တော်တို့တွေ့ရတယ်ဒါကလည်းဒီတရားစီရင်ပိုင်းမှာလွတ်လွတ်လပ်လပ်မဆောင်ရွက်နိုင်တဲ့အပိုင်းအုပ်ချုပ်ရေးပိုင်းကိုမကျော်လွန်နိုင်တဲ့အပိုင်းကြီးရှိနေတယ်လို့ကျွန်တော်မြင်ပါတယ
်။စီတန်းလှည့်လည်မှုနဲ့ဆိုင်တဲ့အရေးယူမှုတွေမှာတော့ခွင့်ပြုချက်မရယူတဲ့အတွက်အဖမ်းခံရတာအများဆုံးတွေ့ရတာမှုဥပဒေကိုလူမှုဘက်ကလည်းလေးစားဖို့လိုတယ်လို့ပြောပါတယ်
။လွတ်လပ်စွာစီတန်းလှည့်လည်ခွင့်နဲ့ပတ်သက်လို့ရှိရင်လည်းသူကဆက်ဆက်ပြောင်းလဲလာတာပေါ့နော်။ပထမဆုံးကတော့ဒီတန်း3နှစ်ကနေပြီးတော့တဖြည်းဖြည်းလျှော့လာတာတနည်းအခုနောက်ပိုင်းနေကြတော့စီတန်းလေးလေတဲ့အခါမှာခွင့်ပြုချက်တောင်းရမယ်ခွင့်ပြုချက်မတောင်းလို့ရှိရင်အရေးယူမယ်ဆိုတာလည်းမြင်ဖြစ်လာတယ်တော်တော်များများဖန်ခံတာလည်းခွင့်ပြုချက်မတောင်းဝင်နဲ့လုပ်တဲ့ကိစ္စရပ်တွေကြောင့်ဖန်ခံရတယ်လို့ကျွန်တော်မြင်ပါတယ်ပုံမှန်79ပေါ့နော
်မြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်လွတ်လပ်တဲ့တရားရှင်ရေးလိုအပ်တယ်လို့ဥပဒေကြောင်းအရပြုပြင်ပြောင်းလဲမှုတွေနဲ့ဝန်ထမ်းတွေဘက်ကဥပဒေနဲ့အညီလိုက်နာဆောင်ရွက်ဖို့ပါလိုအပ်နေတယ်လို့လည်းဦးမင်းလွင်ဦးကပြောပါတယ်
ပြည်မှုဆိုင်ရာဥပဒေမှာအစပြင်သင့်တာပေါ့နော်ဥပမာ အတမပြည့်ခြင်းမှုပေါ့နော်။ဒါနိုင်ငံသားမှာတော့ gang rape လို့ခေါ်တာပေါ့နော်။အဲလူအများပူပေါင်းပြီးတော့ကျူးလွန်တဲ့ပရိမှုအတွက်ကြံထားတဲ့ဥပဒေရှိသေးဘူး။နောက်ပြီးတော့ကလေးသူငယ်အရွယ်နဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ကြံထားတဲ့ဥပဒေတွေဒီဥစ္စာကလည်းကျွန်တော်တို့ကလေးသူငယ်ဆိုင်ရာဥပဒေနဲ့ညှိနှိုင်းပြီးတော့အလင်းအမြန်ဆုံးရစသက်ကြီးမှပြင်ဆင်ပြသမှုလူတွေဒါကတော့ပြည်မှုဆိုင်ရာကိုကျွန်တော်တို့အဓိကထားပြီးပြောမယ်ဆိုရင်အဲ့ဒါတွေကတော့လုံးလုံးလပ်လပ်ပြင်ဆင်တဲ့အခြေလက်တွေလို့ကျွန်တော်တို့မြင်ပါတယ်။နောက်ပြီးတော့ဒီလေသမားတွေနဲ့ပတ်သက်တဲ့ကိစ္စဒီမှာလဲကျွန်တော်တို့ပြည်ရတဲ့လောက်ကတော့ပြင်ဆင်တင်တာတွေပြင်ဆင်နေတယ်အောက်ခြေဥပဒေနဲ့အညီလိုက်နာဆောင်ရွက်မယ်အဖွဲ့အစည်းတွေကလိုက်နာဆောင်ရွက်ခြင်းမရှိသေးလို့စံကြာနေတယ်ဆိုတာတွေပဲကျွန်တော်တို့ကြားသိရတယ
်အခုသမရတဲ့ဥဝင်းမြင့်ဟာဥပဒေကျွမ်းကျင်သူဖြစ်ပြီးတရားရေးကိုအရင်ဆုံးကင်တွဲလာတာတွေ့ရတဲ့အတွက်မြန်မာနိုင်ငံတွင်တရားဥပဒေစိုးမိုးရေးအတွက်အားတက်မိတယ်လို့လည်းပြောပါတယ
်။ကမရာကြီးဝင်းမြင့်ကနေတက်လာပြီးတဲ့အချိန်မကြခင်မှာပဲရှင်းနေကြုတ်တီတရားလို့တော့တရားသူကြီးကြုတ်တီကျွန်တော်လူ့ခွင့်ရေးကော်မရှင်တွေကိုခေါ်ပြီးတော့ခေါ်ယူသတိပေးပြောကြားတယ်။ဒါကဥပဒေသမားဖြစ်တဲ့အတွက်ဥပဒေနဲ့အညီလို့ဖို့ဥပဒေပေါင်းကျော်ပြီးတော့လှုပ်လာတဲ့ကိစ္စအရာဒီကိုရေးယူဖို့အတွက်ပထမဦးဆုံးသတိပေးလိုက်တယ်လို့ပဲကျွန်တော်မြင်ပါတယ်။ဒီတိုင်းဆက်လက်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးကများမကြခင်မို့လေစက်ချင်းကြီးတော့ပဲရမှာရမကြခင်မှာဒီလူတွေခံစားနိုင်လိမ့်မယ်လို့ကျွန်တော်ဒီနေ့သောက်
တမရရဲ့လူငင်းချမ်းသာခွင့်နဲ့လွှတ်ပေးခဲ့တဲ့အကျဉ်းသား8490ထဲမှာ6000ကျော်ကမူးယစ်ဆေးမှုနဲ့ထောင်ကျနေသူတွေဖြစ်ပြီးနိုင်ငံခြားသားက50ကျော်ပါဝင်ပါတယ
်ဒေါက်ကီမျိုးတက်ပြောပြတော့တာဖြစ်ပါတယ်အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုဆက်ပါမယ်ကချင်ပြည်နယ်တနိုင်းဒေသအတွင်းမှာမြမတက်မတော်နဲ့ကချင်လွတ်လပ်ရေးတက် KIA တို့ကြားမှာဖြစ်ပွားနေတဲ့စီရေးပြပကအတွင်းပေးမိနေတဲ့ဒေသခံပြည်သူတွေလွတ်မြောက်ရေးအတွက်အရေးပေါ်အကူအညီထောက်ပံ့ရေးတွေလှုပ်ဆောင်ပေးဖို့အတွက်ကချင်ပြည်နယ်အမျိုးသမီးများကွန်ရက်အဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းတင်ပြခဲ့တာပါဆစ်ဆောင်ရွာသားတွေဟာနှစ်ဖက်တိုက်ပွဲတွေကြားမှာကြားညံ့နေပြီးစားဝတ်နေထိုင်ရေးအတိဒုက္ခရောက်နေကြတယ်လို့လည်းဒုက္ခသည်တွေကပြောကြပါတယ်ထိုင်းချီဆိုင် VOA မြန်မာပိုင်းရဲ့သတင်းတောက်ကိုနိုင်ကွန်းအင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ဟုတ်ကဲ့ပါတနိုင်းမြို့နယ်ကစစ်ဆောင်ရွာသားတွေဟာတပ်မတော်နဲ့ KIU တို့အကြားတိုက်ပွဲကြောင့်နေရကိုစွန့်ခွာလာခဲ့တာတပတ်ကျော်ပြီဖြစ်တဲ့အတွက်သူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့ကချင်ပြည်နယ်ဝန်ကြီးချုပ်ကိုတိုက်တွန်းထားတယ်လို့ကချင်ပြည်နယ်မျိုးရွေးများကွန်ရက်ဖွဲ့ပြောရေးဆိုခွင့်ရှိသူတော်နန်ပူကပြောပါတယ
်။ပေါင်တော့ဒီရောမှာစစ်တရေမရပေါ့။အကျိုးဆက်တက်ကနေပြီးတော့လေနဲ့လာပြီးတော့စစ်နာတိုက်တော့ဒီလူတွေမှာပြောက်စီတယ်။တန်ရရလို့ရှိရတဲ့အကြောင်းထောက်ပြီးတော့ထွက်ပြေးကြတာပေါင်တော့ဒီရနားမှာရှိရရောဆင်းရရလည်းပါတယ်။ကျကျနနကြီးရဲ့ကျကျဗနာရေးဆိုင်လမ်းရှိရဘူး။အဲ့ဒါကြောင့်မို့သူတို့တော်ရင်မှာပြင်းနေတဲ့အခြေအနေရှိတယ်။ဒီဖို့လမ်းကြောင်းမရှိဘူး။သူတို့စစ်တပ်ကလည်းသူတို့ကိုဘယ်မှမတော်ခံတီတူတွေကိုတတိုင်းအင်းနဲ့အုံပြတဲ့အခြေအနေရှိနေဆိုတော့ဒီကအဲ့ဒါကြောင့်ပြင်းနေတဲ့တီတူတွေအများဆုံးလွတ်ဖို့ကြံနေမှတ်စ်အရေးကြီးပါတယ်။ပြီးရချင်းသူတို့တွေကကားဖို့တောက်ဖို့ဒီအဖို့အစားကြီးပေါ့နော်။ဘလုံးချုံနေဖို့တဲ့အရေးကြီးရဲ့ဘွားတို့ဦးကြီးချုပ်စီကိုစာတင်တာဖြစ်ပါတယ်။
ကချင်ပြည်နယ်တနိုင်းမြို့နယ်ကအောင်လော့ကျေးရွာ၊စုရိယံကျေးရွာနဲ့စုရာကျေးရွာသား2000နီးပါးခန့်ဟာမြမတပ်မတော်နဲ့ KIU ကချင်လွတ်လပ်ရေးအဖွဲ့တို့အကြားဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲဧရိယာတွင်းမှာပိတ်မိနေစေဖြစ်ပါတယ်။စစ်ဆောင်ကျေးရွာသားတွေဟာအောင်လော့ကျေးရွာမြောက်ဘက်သောဆက်မှာစခန်းချထားပြီးနှစ်ဖက်တိုက်ပွဲတွေကြောင့်ကြောင်လန့်တရားဆွဲပြေးမှုတွေရှိနေလို့လူစုကွဲနေသလိုစားဝတ်နေထိုင်ရေးအသည့်ဒုက္ခရောက်နေတယ်လို့လည်းစစ်ဆောင်အောင်လော့ရွာသူတို့ကပြောပါတယ်။
ဟုတ်တယ်မာရုဒုက္ခဒီဒီက KAD ကဝီဒီအဲ့ဆမ်တော်သားနဲ့အဲ့ဂျာမန်ညံ့နဲ့အဲ့ဆမ်တော်သားတွေကလည်းလည်းကြီးလိုက်ထုတ်နေဆိုတော့သူတို့ကဘီထွက်ပြမှမသိဘူးဟုတ်တယ်မာရုစုနေရအဲ့အကျောက်900ကျော်ရှိတယ်အဲ့တခွဲတပြားရှိတဲ့နေရာလေးရှိတယ်လည်းလည်းကြီးထုတ်ရဆိုတော့တောက်လို့အဲ့ထွက်ကြီးတာဟုတ်တယ်မဲ့လည်းမီးဖွားတဲ့ကကလေးမေးကရှိနေတယ်အဲ့ဆမ်တော်ကြီးလည်းလည်းကြီးလေးကဘူးကြီးရှိတဲ့တညာကြီးကထားတဲ့ဖိုးကြီးအဖွားကြီးလေးရှိတယ်စမ်းနေကြီးခါကကျွားတို့ကဆန်ကတပြီမပြီပဲပါခဲ့တယ်အဲ့ဒါကကုံရမယ်ကျွားတို့ကဘာစားပြီးဘီထွက်ပြရမှမသိဘူးအင်းဖြစ်နေ
ပိတ်မိနေတဲ့ရွာသားတွေဟာစစ်ဘေးလွတ်ရာဒေသဘက်ကိုဆက်ခွာခွင့်မရသလိုတပ်ဆိုင်ရာကူညီပေးရေးဖွဲ့တွေနဲ့လည်းတွေ့ဆုံခွင့်မရဘူးလို့ကချင်ပြည်နယ်မျိုးရွေးများကွန်ရက်ဖွဲ့ပြောရေးဆိုခွင့်ရှိသူတော်နန်းဘူးကဆက်ပြောပါတယ
်။ရှိနေတဲ့နေရာကိုစားဖို့တက်ဖို့တွားပို့ဖို့ရန်ပြင်လည်လမ်းမှာမတော်ခိုင်းမှုဖြစ်တာကအကူအညီပေးခွင့်မရဘူး။ပိတ်မိနေတဲ့ရွာသားတွေဆက်လာဖို့လမ်းကြောင်းမရှိဘူး။လမ်းကြောင်းတိုင်းမှာဘုံမိုင်းနေရှိနေတော်တော်ရတဲ့လမ်းရှိရည်လမ်းဒီလမ်းမှာလည်းပဲတော့မယ်ဆိုရင်ပြစ်မယ်ဆိုပြီးချင်းချောက်တာရှိရဲ့အတန်းဒီကဘဲမဆက်လို့မရအောင
်ပိတ်မိနေစေဒေရခံပြည်သူတွေလွမြောက်ရေးနဲ့အရေးပေါ်ကူညီ၆ပါးရေးတွေကိုလှုပ်ဆောင်ပေးဖို့အတွက်ကချင်ပြည်နယ်မျိုးရိုးများကွန်ရက်ဖွဲ့ကနေကချင်ပြည်နယ်ဝန်ကြီးချုပ်ကိုမနေ့ကတိုက်တွန်းတင်ပြခဲ့ပေမဲ့လည်းတဆုံးတရာအကြောင်းပြန်လာတာမျိုးတော့မရှိသေးပါဘူး ကချင်းပြည်နယ်လှုပ်တော်တွင်မှဒုတိယကြိမ်လှုပ်တော်တက်တန်းတတိယကြိမ်စီဝေးမှာစစ်ဘေးရှောင်တွေနေရကိုအန္တရာယ်ကင်းစွာပြန်နိုင်ရေးနဲ့တခြားလိုအပ်တဲ့ကူညီထောက်ပံ့မှုတွေကိုကူညီဆောင်ရွက်ဖို့အစိုးရနဲ့ဆို NGO, INGO, လူမှုဖွဲ့စည်းတွေပူးပေါင်းပါဝင်ထောက်ပံ့ခွင့်ပေးဖို့ကိုယ်စားလှယ်တွေကနေလှုပ်တော်မှာအစိုးရတင်သွင်းတာအောင်မြင်ခဲ့ပြီးဖြစ်ပါတယ်။စစ်ဘေးရှောင်တွေကူညီပေးဆောင်ရေးမှာအစိုးရမှတာဝန်ရှိတဲ့အတွက်အစိုးရအနေနဲ့ကူညီပေးတဲ့ကြောင့်ကချင်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တော်မရန်ကြာဆိုင်ခွန်ကပြောပါတယ
်။ဒီဟာကကျွန်တော်တို့လှုပ်တော်မှာချင်းပြီးတော့အောင်မြင်ထားပြီးဖြစ်တယ်ဆိုတော့ဒီအစိုးရအားလုံးနဲ့ပတ်သက်နေတယ်ဆိုတော့ချိန်လာတဲ့ပြဿနာအရေးအဝါဝါပေါ်မှာဒါအစိုးရပေါ်မှာကလုံးဝဒါအစိုးရတာဝန်ဆောင်ရွက်ပေးရမယ်ဒါတတိယဖြစ်သွားပြီပေါ့နော်။ဒီတိုင်းဒေသနဲ့ပတ်သက်ပြီးတော့လည်းဒါနဲ့ဒါအစိုးရမှာတာဝန်ရှိပါတယ်လို့သိရတာဆောင်ရွက်ပေးတင်ပါတယ်
စစ်ရှောင်ရွာသားတွေကိုကူညီကယ်ထုတ်ပေးဖို့တနိုင်းမြို့နယ်ခရိယံဂိုင်းပေါင်းစုံစစ်ဘေးရှောင်ဒုက္ခသည်များကူညီဆော့ရှောက်ရေးကော်မတီကနေတနိုင်းဒေသကိုကယ်မှုစစ်ဌာနချုပ်ကိုကယ်ရေးမှုကိုဧပြီလ14ရက်နေ့မှာကူညီတောင်းခံခဲ့ပေမဲ့လည်းတုတ်ပြမှုတော့မရှိခဲ့ပါဘူး။ဒါပြင်လက်ရှိတိုက်ပွဲဖြစ်ပွားနေမှုနဲ့ရောဆက်ဆက်နေတဲ့အခြေအနေတွေကိုတမတော်ဘက်ကသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။လက်ရှိမှာကချင်လွတ်လပ်ရေးဖွဲ့ KIO နဲ့တမတော်တို့ကြားစစ်ရေးသိမ်းမှနေဆဲဖြစ်တယ်လို့ KIO လိုင်စာဌာနချုပ်နဲ့မန်ဂျာယာမြို့နီးဝန်ကျင်တွေမှာသမရောကနေလက်နဲ့ကြီးစင်တဲ့ပြေခတ်မှုတွေရှိနေတယ်လို့လဲ KIO ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ဒါကတော့ကချင်ပြည်နယ်အတွင်းစစ်ပီးဒုက္ခသည်အခုညရရှိရေးအတွက်လူမှုရေးအဖွဲ့တွေကအစိုးရကိုတိုက်တွန်းတဲ့အကြောင်းနိုင်ကိုရင်ပြောပြတော်တာဖြစ်ပါတယ်အခုတော့ဗမာပြည်အနောက်ဘက်ကအခြေအနေကိုဆက်ပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းဒေသကိုဒီသတင်းပတ်စောစောပိုင်းကအစပြုပြီးတော့မုတ်တုံရာသီမိုးတံခံရနိုင်တဲ့ဆိုတဲ့ခံမှန်းချက်တွေနဲ့အတူခဏနီခဏနဲ့စောက်ထားတဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့အင်အားတွေပိုးပြီးတော့ခိုင်ခံ့လာစေရေးအတွက်အကူအညီပေးရေးအဖွဲ့အစည်းတွေကအမြန်ဆောင်ရွက်နေကြပါတယ်ဂျနီဗာကနေ VOA သတင်းတောက်လီဇာရှလင်းပြပို့ထားတဲ့သတင်းလော်ကိုမတ်တိန်ကြီးထက်ကပြောပြပေးပါလိမ့်မယ်ခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လနောက်ပိုင်းအကြမ်းဖက်မှုတွေကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးချရတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းကျော်တို့ကကော့ဆက်ပစားကဖြစ်တယ်လို့စောက်ထားတဲ့စခန်းတွေမှာအပြည့်အကျပ်နေနေကြရပါတယ်။ရိုဟင်ဂျာဒုက္ခသည်တွေနောက်အဲ့ဒီဒေသမှာနေထိုင်ကြသူတွေအတွက်တော့မကြခင်ကြားရောက်တော့မဲ့မုတ်တုံရာသီမှာရေကြီးမြေပြိုမှုဒဏ်တွေခံရနိုင်တဲ့ချင်းချောက်မှုတွေရှိနေတာပါ။မုတ်တုံရာသီတွင်ဆိုင်ကလုန်းမုန်တိုင်းဒဏ်မိုးသည်ထန်မှုဒဏ်တွေကြောင့်ရေစီးတဲ့မျောပါမသွားစေရေးဒုက္ခသည်တွေနေထိုင်တဲ့တဲအိမ်တွေစခန်းတွေကိုပို့ပြီးတော့ခိုင်ခန့်လာအောင်ရွှေပြောင်းအခြေချမှုဆိုင်ရာနိုင်ငံတကာအဖွဲ့ IOM အပါအဝင်အကူအညီပေးရေးအဖွဲ့အစည်းတွေကအရှိန်အဟုန်နဲ့ဆောင်ရွက်နေကြတာပါဒုက္ခသည်တွေခိုလုံရစခန်းတွေကပြဿနာပေါင်းစုံနဲ့အခြေအနေမှာရှိနေတယ်လို့ IOM ရဲ့ပြောခွင့်ရဂျိုးမီလ်မန်က VOA ကိုပြောပါတယ်မိုးမရွာဘူးဆိုရင်တောင်မှဘေးဒဏ်မခံနိုင်တဲ့ဝင်းချင်မျိုးမှာနေထိုင်ကြသူအများအပြားအတွက်ဘေးသင့်တဲ့အခြေအနေမျိုးဖြစ်တယ်လို့လည်းသူကပြောပါတယ်
။ Can imagine what we're expecting when hillsides can fall, people can go unreachable because there are no roads.
ကျွန်တော်တို့တွေးထားတာကတော့တောင်တွေပြိုကျခဲ့ရင်လူတွေစီကိုဘယ်လို့မှမရောက်နိုင်တော့ပါဘူး။တံတားတွေလည်းပြိုသွားမှာဖြစ်ပြီးတော့လမ်းတွေလည်းရှိတော့မှာမဟုတ်ပါဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ဘက်ကလုံနေတာကတော့ပြင်ဆင်ထားဖို့ပါပဲ။နိုင်ငံတကာအတိုင်းအဝန်းကိုရှင်းရှင်းလင်းပြောလိုတာက IOM တခုတည်းတည်းမှာဟုတ်ပါဘူး။အားလုံးတို့ကလူသက်တမ်းလောက်အပေါ်မှာတယောက်နိုင်ကြီးတွေရှိတာတွေကိုကာဝယ်နိုင်ဖို့အတွက်ပြင်ဆင်နေကြတာပ
ါ IOM အနေနဲ့တော့မုတ်တုံရာသီမှာရာသီဥတုတံပိုပြီးခံနိုင်ရည်ရှိစေဖို့တံတားတွေလမ်းတွေဖောက်လုပ်ပေးတာမျိုးရေစည်းရေလာကောင်းစေဖို့တောင်ဆောင်တွေပြိုမကျရေးတို့ကိုကာကွယ်ပေးတာမျိုးတွေလို့အဓိကထားဆောင်ရွက်နေပါတယ်ကော့ဆက်ပစားတောင်ပိုင်းမြို့နယ်ကွယ်တစ်ခုဖြစ်တဲ့ Technep ကဒုက္ခသည်စခန်းတွေကိုအဆင့်မြင့်တင်ဆောက်လုပ်ရေးကို IOM နဲ့မိဖက်တွေကအရှိန်အဟုန်နဲ့ဆောင်ရွက်နေတယ်လို့လည်းသူကပြောပါတယ်။လူပေါင်း 8,000 လောက်နေထိုင်နေတဲ့တဲအိမ်ပေါင်း 10,000 ခွဲလောက်ဟာအန္တရာယ်ရှိတဲ့အနေအထားရှိပြီးအရေးပေါ်ပြုပြင်ဖို့လိုအပ်နေတယ်လို့လည်းထပ်လောင်းပြောဆိုသွားပါတယ်ရှင်
။ Lisa Shlin ရဲ့သတင်းပေးပို့ချက်ကိုမတ်တင်ကြီးထိုင်ပြောပြသွားတာဖြစ်ပါတယ်။ VOE မြန်မာပိုင်းကကြာသပတေးနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်။VOE American တန်ရဲ့ကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေတာဖြစ်ပါတယ်။VOE ကိုအီးမေးလ်ကတဆင့်ဝေဖန်အကြံပြုလိုတဲ့ဒီတချင်းတောင်းကျင်ကြရဲဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင် ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနေခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။အခုဒုတိယပိုင်းထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ24 40 51တို့ပြင်လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုနားဆင်ကြမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရစတဲ့ခဏတွေနဲ့အတူ
အနေနဲ့အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကတည်းကဘတ်ဂျက်လုံငွေတွေကိုဒီငွေဆက်ကူရိုက်ထုတ်တာမျိုးတဲ့ဒီလိုလူတို့ရှိရအခွင့်အရေးတိုးကောက်
ဒါကတော့အပတ်စဉ်မြမကြီးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြကြပါမယ်အရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဥကြော်စာသားနဲ့အတူတင်ပြပေးပါမယ
်ဘင်္ဂလားဒေ့ရှ်ဒီဇင်ဘာရွေးကောက်ပွဲအစွန်းရောက်တွေအောင်ပွဲရနိုင်တယ်ဆိုတဲ့ကောင်းစင်နဲ့Easy Old Field ရေးသားတဲ့ဆောင်းပါးကို thehumanist.com မှာဖတ်ပါရယ်။အိန္ဒိယနဲ့မြန်မာနိုင်ငံကြားကဘင်္ဂလားဒေ့ရှ်ဟာလူဦးရေစိတ်ကြီးစားအများဆုံးနိုင်ငံတစ်ခုဖြစ်ပါရယ်။အစဉ်အလာအဖြစ်ဘာသာရေးလွတ်လပ်ခွင့်ရှိခဲ့တဲ့အဲဒီနိုင်ငံမှာစီးရဲနွမ်းပါမှုကိုအခွင့်အောင်းယူပြီးအခုခါ Islamist အစွန်းရောက်ဝါဒအရှင်ရလာနေပါရယ်။နိုင်ငံတကာမှာခြေစိုက်တဲ့ IS တို့ Al-Qaeda တို့လို Jihad အစွန်းရောက်အဖွဲ့တွေအပြင်ပြည်တွင်းဖြစ်စစ်သွေးကြွအုပ်စုတွေလည်းစီလာနေပါပြီ။2014နဲ့2019အတွင်းဘာသာရေးနဲ့နိုင်ငံရေးကိုမရောထွေလိုသူတွေဖျားမယုံကြည်ဘူးလို့ယူဆရတဲ့သူတွေဖြစ်တဲ့ဘလော့ဂါတွေနိုင်ငံသားတွေကိုတိုက်ခိုက်မှုတွေများပြားလာနေပါတယ်။ Syria နဲ့ Iraq နိုင်ငံမှာအခြေမလှတော့တဲ့ IS တို့ဟာတောင်အာရှဒေသက Pakistan, India နဲ့ Bangladesh တို့ကိုထိုးဖောက်လာနေရပါတယ်။အစွန်းရောက်တွေဟာ Islam အခြေခံဝါဒီတွေကြီးစိုးတဲ့နိုင်ငံတော်ဖြစ်ထွန်းရေးကိုကြွေးကြော်နေရပါတယ်။အနာရအဝါမီအဖွဲ့ချုပ်ပါတီကနှိမ်နင်းတဲ့အတွက်အစွန်ရောက်ထိတ်တန့်ခေါင်းဆောင်တချို့အပါဝင်စစ်သွေးကြွ50ခန်းသေဆုံးခဲ့ရပြီးအများအပြားလည်းအဖမ်းခံခဲ့ရပါတယ်။အဲဒီအစွန်ရောက်တွေဟာပြည်ပအစိုးရတွေရဲ့အထောက်ပံ့တွေအထူးသဖြင့်အယူဆွဲပြင်းထန်လာတဲ့ဝါဟာဘီအစ္စလာမ်ဂိုင်းကြီးစိုးရာဆာအူဒီအာရေဗျာနိုင်ငံရဲ့အထောက်ပံ့ကိုရနေကြတာဖြစ်ပါတယ်။ဆာအူဒီအာရေဗျာဟာ1980ပြည်လွန်ကစပြီးဘင်္ဂလားဒေ့ရှ်နိုင်ငံမှာအစွန်ရောက်ဗလီတွေမဒရာစာစာသင်ကျောင်းတွေတည်ဆောက်ဖို့ဒေါ်လာငွေသန်းထောင်နဲ့ချီပြီးပံ့ပိုးပေးခဲ့ပါတယ်။ဒီဘလီတွေဒီမဒရာစာကျောင်းတွေဟာအစွန်ရောက်အကြမ်းဖက်လှုပ်ရှားမှုတွေပောက်ဖွားရာပြုခင်းတွေပဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရကလည်းဒီအစွန်ရောက်အန်ဒီယာရီစီနီဘင်မဲ့ဆာအူဒီအာရေဗျရဲ့ယင်းနှိမ့်နှံမှုကိုလက်ကမ်းကျူးစွန်နေဆဲဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ကသန်းနှင်ချီတဲ့အလုပ်သမားတွေဟာဆာအူဒီအာရေဗျမှာသွားရောက်အလုပ်လုပ်ပြီးသူတို့နိုင်ငံကိုပြန်ပို့တဲ့ငွေကြေးပမာဏကလည်းနှစ်စဉ်ဘီလီယံနဲ့ချီပြီးရှိနေတာပါ။ဒါကြောင့်ဆာအူဒီအာရေဗျနိုင်ငံညွှန်ညင်မှာဘင်္ဂလားဒေ့ရှ်ကစိုးရိမ်ပါတယ်။ဆာအူဒီအာရေဗျအထောက်အပံ့နဲ့အယူဆွဲပြင်းထန်တဲ့ဗလီတွေထူထောင်တဲ့ကိစ္စကိုဘင်္ဂလားဒေ့ရှ်နိုင်ငံကလူနည်းစုမျိုးနွယ်စုတွေကတော့အထူးပဲစိုးရိမ်မကင်ဖြစ်နေကြပါတယ်။လက်ရှိဝန်ကြီးချုပ်ရှိခ်ဟာစီနာကလည်းမွတ်စလင်အဖိုင်ဝိုင်းဘောင်းဆောင်ရဲ့ထောက်ခံမှုကိုရယူပြီးအတိုက်ခံအယူဆီးပါတီတွေကိုအနိုင်ရရှိဖို့အတွက်ဆိုပြီးတော့အဲ့လိုဗလီတိဆောက်ရေးလုပ်ငန်းတွေကိုထောက်ခံအပ်ပေးနေပါတယ်။ဒါကြောင့်အခြေမခိုင်လှတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာဂျီဟတ်အစွန်းရောက်ဝါဒီတွေပြန်လည်အကောက်ငံမဲ့အခြေအနေရှိနေတယ်လို့ရေးသားထားပါတယ်ခင်ဗျာ
ဆက်လက်တင်ပြပေးချင်တာကတော့အကြောင်းအရာရဲ့ benefit two sides to the story ဆိုတဲ့ခေါင်းစဉ်နဲ့ဖော်ပြထားတဲ့ frontiermyanmar.net online ကစောင်းမဖြစ်ပါတယ်များမကြသေးခင်သတင်းပတ်ဒီအတွင်းပြည်တော်စုအစိုးရဟာရခိုင်ပြည်နယ်အတွင်းမှာလှုပ်ဆောင်နေတဲ့ဖွံ့ဖြိုးရေးစီမံကိန်းတွေအမြောက်များကိုကြီးညာခဲ့ပါတယ်စီးရဲနွမ်းပါတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပြည်နယ်ရဲ့မြို့တော်စစ်တွေကြားလမ်းပန်းဆက်သွယ်ရေးချောမွေအောင်တိဆောက်မဲ့တရားတွေလျှက်စစ်မီရရှိရေးတယ်လီဖုန်းအဆက်သွယ်ရရှိရေးစတဲ့စီမံကိန်းတွေပါဝင်ပါတယ်။နောက်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံကနေပြန်လာမဲ့သူတွေယာယီနေထိုင်ဖို့စခန်းတစ်ခုလည်းတိဆောက်ရေးလည်းပါဝင်ပါတယ်။ ဖွံ့ဖြိုးရေးဟာရခိုင်ပြည်နယ်အတွင်းကြုံတွေ့နေရတဲ့အခက်အခဲပေါင်းများစွာကိုဖြေရှင်းနိုင်မဲ့တော့ကျက်ဖြစ်အာဏာပိုင်နေအနေနဲ့ရှုမြင်နေတယ်ဆိုတာထင်ရှားပါတယ်။နိုင်ငံအတွင်းဖွံ့ဖြိုးရေးအ ਨੇ ဆုံးဒေသတွေကတစ်ခုဖြစ်တဲ့ရခိုင်ပြည်နယ်အတွက်ဖွံ့ဖြိုးရေးဟာအလွန်အရေးကြီးတယ်ဆိုတာမှန်ပေမဲ့ဒီတစ်ခုတည်းနဲ့တော့မလုံလောက်ပါဘူးလို့ရေးသားထားပါတယ်။အစိုးရအနေနဲ့ရခိုင်ပြည်နယ်အတွင်းမှာလိုအပ်နေတဲ့ဖွံ့ဖြိုးမှုကိုအာရုံစိုက်မယ်ဆိုရင်ကုန်နိုင်ပွဲမရှိပါဘူး။ရခိုင်ပြည်နယ်အကြံပေးကော်မရှင်ကအကြံပေးထားတာကဒေသတွင်းမှာနေထိုင်သူတွေလွတ်လပ်စွာသွားလာလှုပ်ရှားခွင့်ပြုဖို့အားလုံးအတွက်ပညာရေးကျမ်းမာရေးနဲ့အတက်မွေးဝမ်းကြောင်းခွင့်အခွင့်အလမ်းတွေအခြေခံလိုအပ်ချက်တွေရရှိစေဖို့အစတာတွေဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ
။ VOE ကကြာတာမင်းနေမြန်မာဖက်စီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်။ American Indian အတုံးနှုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လလတ်တန်းကစီစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့ပြတင်ပြမယ့် idiom အသုံးကတော့
make a killing
ဖြစ်ပါတယ်စာလုံးပေါင်းက m a k e make ကတခုခုကိုပြုလုပ်တာ a ကတခု k i l l i n g killing က noun နာမ်အဖြစ်တတ်ချင်းလို့လုံးောက်အဓိပ္ပာယ်ရပြီးမယ်လို့လေဒီနေရာမှာတော့ killing အဓိပ္ပာယ်ကအမျက်အများကြီးရလိုက်တာငွေအများကြီးဝင်လာတာကိုဆိုလိုတာဖြစ်ပါတယ်။ဒါကြောင့် make a killing လုံးောက်ဒေဘေကငွေအများကြီးရလိုက်တာပေါ့။ idiom ဒေဘေကလည်းဆင်နူတယ်လို့ဆိုရမှာပါ။လူတူဦးဟာလောင်ကစားရမှာပဲဖြစ်ဖြစ်ရည်နှီးမြှုပ်နှံမှုတစ်ခုခုကြောင့်ပဲဖြစ်ဖြစ် stock အယောင်းဝယ်တွေကြောင့်ပဲဖြစ်ဖြစ်တနည်းနည်းကြောင့်ငွေအတော်လေးရလိုက်တယ်။အမျက်မြင့်မြတ်ကလေးရလိုက်တယ်။ကျမတို့မြန်မာဘန်စကားရဆိုရင်အပွားကြီးပွားလိုက်တယ်ဆိုရင်တော့make a killing ဆိုတဲ့ idiom ကိုရည်ညွှန်းသုံးလို့ရပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ The business tycoon made a killing in the gas exploration project.
အဲ့ဒီစီးပွားရေးလုပ်ငန်းရှင်ကြီးကတဘာဝတန်းဝေရှာဖွေစီမံကိန်းမှာအပွားကြီးပွားလိုက်တယ်လေလို့အထိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
The business tycoon made a killing in the gas exploration project.
We အတော်လေးရလိုက်တယ်။အမြတ်မြင့်မြတ်ကလေးရလိုက်တယ်။အပွားကြီးပွားလိုက်တယ်ဆိုရင်ဘယ်လိုပြောမလဲ?
Make a killing.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒါကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာပါ။အခုတော့အပတ်စဉ်မြမအရေးသုံးသပ်ချက်ကိုတင်ဆက်ပါတော့မယ်။သမရဦးဝင်းမြရဲ့မြန်မာနှစ်တကူမိန်ကုံးဟာအပြောင်းလဲတွေအတွက်အမလူအမယဖြစ်နေကြတဲ့မြန်မာပြည်သူတွေအတွက်မျှော်လင့်အားတက်စရာဖြစ်ပါတယ်။ဒါပေမဲ့လက်တွေ့အကောင့်တွေဖော်ဖို့လွယ်ကူပါမလား။ဘလို့အခက်ခဲတွေစိန်ခေါ်မှုတွေရှိနေပါသလဲ။မြန်မာမူဝါဒရေးရာသုံးသပ်သူဒေါက်တာတင်မောင်တန်းတီဘောမြို့ကိုစားပြုပြည်သူ့လွှတ်တော်အမတ်ဦးရဲထွန်းထွန်းနဲ့အတူဦးကျော်စံတာကဆွေးနွေးသုံးသပ်ထားတာကိုနားဆင်ပါခင်ဗျာ။
ရောက်ဒီမန်ဘန်ကိုရထုံကနှစ်လုံးမင်္ဂလာနှစ်သက်ပါခင်ဗျာကျတို့ဒီလိုနှစ်သက်မင်္ဂလာရှိတဲ့အချိန်မှာမြန်မာနိုင်ငံမှာလည်းမင်္ဂလာသတင်းတွေကြားပါတယ်အထူးသဖြင့်အကျဉ်းသားတွေကိုလူညင်းချမ်းသာခွင့်ပေးတာရဲ့နောက်တစ်ခါနိုင်ငံတော်သမ္မတရဲ့မိသားအတက်ဆရာကောင်းတဲ့မိန့်ခွန်းဖြစ်ပါတယ်ဒါပေမဲ့မြန်မာပြည်မှာဖြစ်နေတဲ့အတိုင်းအတက်ဆရာကောင်းတဲ့နောက်ွယ်မှာတကယ်လက်တွေ့ဖြစ်နိုင်မလားဆိုရယ်တန်တရားတွေကအများအားဝင်လာနေပါတယ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်မေးချင်တာဖြစ်ပါတယ်ဆရာတို့ညက်ကိုပေါ့ဆုံးတစ်ချက်ကဝန်ထမ်းတွေကိုလာစားတူပြီးမေဆိုရကိစ္စလာစားတူရဲဆိုတာအကုန်လုံးအတွက်ကျူးစူစရာဝန်သားစရာကောင်းတဲ့သတင်းပါဒါပေမဲ့လာစားတူလိုက်တာနဲ့တစ်ဆယ်ထဲမှာပဲကုံစင်းနှုံမြင်မမှုကလည်းတက်လာတက်ပါတယ်အဲ့ဒီတော့သူဟာနိုင်သူဘဲစားဘဲချေဖြစ်သွားတဲ့သဘောတွေအများကြီးတွေးခဲ့ရပါတယ်အခုတခါမှာတော့ဒီလိုလာစားတူရနဲ့အညီလိုက်ပါမြင်မလာမဲ့ကုံစင်းနှုံကိစ္စကိုထိန်းချုပ်နိုင်လိမ့်မယ်လို့ထင်ပါလားခင်ဗျာရထုံအမြင်ကိုရင်ပြောပါခင်ဗျာ
ခုဒီတခါလာစားတို့လိုက်တဲ့အခါမှာတော့အရင်တုန်းကအခြေအနေတွေနဲ့ဟိုမတူတဲ့အခြေအနေလေးတွေတော့ဒိဋ္ဌာမိတာပေါ့လေဘလို့လဲဆိုတော့ NLD အစိုးရကလွန်ခဲ့တဲ့နှစ်နှစ်ကာလကလေးကဘတ်ဂျက်လုံငွေတွေကိုဒီငွေဆက်ကူရိုက်ထုတ်တာမျိုးတဲ့ပြည်သူလူထုရှိရအခွင့်အရေးတိုးကောက်ပြီးတော့ဖြည့်ဆည်းဖို့ကိုသူကထောင်ရွက်ထားတာပေါ့အဲ့လိုထောင်ရွက်ထားတဲ့အတွက်ကြောင့်မလို့ဟိုလာစားတွေတိုးပစ်လိုက်တဲ့အခါမှာဝေဖောင်းပွားမှုဖြစ်လာနိုင်မလားဆိုတာကတော့ ိုစောင့်တော့ကြည့်ရမှာပေါ့ဒါပေမဲ့ဟိုအရင်တုန်းကလို့နားစာတိုးလိုက်တာနဲ့ချက်ချင်းဒီဟိုဖြစ်လာမဲ့နေသားမျိုးတော့မရှိဘူးလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ်စီဝါရေးစစ်တမ်းတစ်ခုကကျဆူထားတာကလည်းငွေကြေးဖောင်းပွားမှုနှုန်းကဒီ NLD အစိုးရဖွဲ့ပြီးတဲ့နှစ်နှစ်အတွင်းမှာကျချင်းလာတယ်လို့အဲ့လိုအစီရင်ခံစာတစ်ခုကိုဖတ်လိုက်ရတယ်အဲ့လိုဖြစ်တဲ့အတွက်ကြောင့်မလို့ဒီလာစာတွေတိုးပစ်လိုက်ပြီးတဲ့နောက်ပိုင်းမှာကုန်စည်နှုန်းတွေတက်လာတဲ့ကိစ္စကထိနိုင်နိုင်မယ်လို့တော့ညွှန်လင်းရပါတယ
်ဟုတ်ကဲ့ဆရာဦးတီမောင်တန်းရဲ့အမြင်လဲသိရပါတယ်ဒီကိစ္စနဲ့ပတ်သက်ပြီ
းကုန်စည်နှုန်းကအကြောင်းတစ်ချက်ပေါ်မှာမူတည်ရလိမ့်ဆရာအခုကငွေဖောင်းပွမှုကြောင့်နောက်တစ်ခုကတော့ transaction cost ကိုခေါ်တဲ့ဒီလုပ်ငန်းတွေလုပ်တဲ့နေရာမှာအကုန်ကြတွေများလာတဲ့အတွက်ကြောင့်ပေါ့နော်ဆိုတော့ငွေဖောင်းပွမှုကြောင့်တော့စောစောကိုရဲထွန်ပြောတဲ့အတိုင်းပဲအမှန်တကယ် use site ဒီလုပ်နေတဲ့အတွက်ကြောင့်မလို့ဒီဘက်ကတော့ပြန်လဲထိန်းဤလိုက်မယ်လို့ဖြစ်နေဒါပေမဲ့အထက်မှာအားကြီးရစရာမကောင်းသေးတာကဒီလုပ်ငန်းကုန်ကြစိတ်ကြီးနဲ့ပတ်သက်ပြီးတော့အစိုးရလူဝါဒနဲ့ပတ်သက်တဲ့ကိစ္စတွေမှာမလျှော့ချနိုင်နေတာပေါ့အဲ့ဒီအတွက်ကြီးပြီးစီစီလေးလုပ်လိုက်လို့ရှိရင်ပုံစံတွေကိုထိန်းနိုင်နေတယ်လို့ဖြစ်နေအဓိကစားကုန်တွေရဲ့သမုတ်ကွင်းဆက်တစ်ချက်ကိုလေ့လာပြီးတော့ဒီနေရာမှာမူဝါဒချမယ်ဆိုတာကိုစနစ်ကျလုပ်မယ်ဆိုရင်ဖြစ်နိုင်မယ်လို့ကျွန်တော်ထင်တယ်။မဟုတ်လို့ရှိရင်တော့ပြည်စဲချုပ်ထားတဲ့လုံထုံးလုံးကြီးတွေကြောင့်ပြီးရင်ကြီးမားနေတဲ့ပိတ်ပို့ဆောင်ကြီးလိုစီစည်းလိုရက်စစ်နီးနေရတာလိုအဆရှိတဲ့ဒေသကအကုန်ကြများတာဒီကြောင့်ဘုံစင်းလုံးကဆက်ပြီးတော့အချင်းနဲ့တက်သွားနိုင်တယ်ပေါ့နော်အဲ့ဒီဘက်မှာတော့ဆိုးရပိုင်းကအားနေနေတယ်အဲ့ဒါနဲ့ပတ်သက်တဲ့ပြည်တွင်ကြောင်းလေးဘာတွေလုပ်မလဲဆိုတော့ design ပေါ်မှာအများကြီး motivation နဲ့ထင်တယ်အဲ့ဒါတော့ကျွန်တော်တို့လက်ရှိ main goal မှာကျွန်တော်တို့သိနေတွေ့ရတယ်ဒါပေမဲ့ yes နဲ့ပတ်သက်တဲ့ကိစ္စမှာတော့ကျွန်တော်တို့တွေ့ရတယ်အဲ့တော့အခြေခံကုန်ပစ္စည်းတွေနဲ့ဆက်နွယ်တဲ့သမုတ်ကွင်းဆက်တစ်လျှောက်လေးလာပြီးတော့ဘာလုပ်မယ်ဆိုတော့မူဝါဒကတော်တော်ရေးချင်တယ်လို့ထင်တယ
်ဟုတ်ကဲ့နောက်တစ်ခုကျွန်တော်ဒီနေရာမှာမေးချင်တာကဦးရထွန်းကပဲစာပြီးမေးပြစီဦးရထွန်းကြားပါတယ်နော
်ဟုတ်ကဲ့
အခုသမဏကြီးပြောသွားတဲ့ပြုပြင်ပြောင်းလဲမှုတွေအထူးသဖြင့်ပြည်နယ်နဲ့တိုင်းတွေကိုအခွင့်အာဏာပို့ပြီးတော့ပြီးမယ်ဆိုတဲ့ကိစ္စအပါဝင်တခြားကိစ္စတွေလည်းပါတယ်ပေါ့လေဒီကိစ္စတွေဟာ2008ဖွဲ့စည်းပုံအရတာမီချက်နဲ့အဝင်ပါရလားအဲ့ဒီတာမီချက်ကိုကျော်လွှားပြီးလုပ်ရမယ့်ကိစ္စတွေများရှိမနေဘူးလားခင်ဗျာဒီလိုသူပေးလိုက်တဲ့ကတိထဲမှာ
ဒီကအားဖြင့်တော့သူကဒီကျွန်တော်ဖက်ဒရယ်စနစ်ပုံစံဖြစ်အောင်ပေါ့လေဒီရေးဆွဲထားတာဖြစ်တာပေါ့ဥပမာအားဖြင့်မြို့နယ်အဆင့်ခရိုင်အဆင့်ပြည်နယ်တိုင်းဒေသကြီးအဆင့်အုပ်ချုပ်ရေးမှုတွေဟာအုပ်ချုပ်ရေးဌာနတွေဟာပြည်ထရေးဝန်ကြီးလက်အောက်မှာမရှိရဘဲနဲ့တက်ဆိုင်ရာတိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့အစိုးရအဖွဲ့ရဲ့လက်အောက်မှာရှိရမယ်ဆိုပြီးတော့ဖွဲ့စည်းပုံအခြေခံဥပဒေမှာရေးသားထားတယ်အဒီအားကိုအရင်အစိုးရလက်ထက်တုန်းကတတိထားမိပေမဲ့လို့ဒီဘိုးချုပ်ကန်မှုရှော့ချဖို့ကိစ္စကိုသူတို့တစ်ခုခုကြောင်းပေါ့နော်အကြောင်းတစ်ခုခုကြောင်းသူတို့မလုပ်ခဲ့ဘူးပေါ့နော်မလုပ်ခဲ့တဲ့အနေအထားမျိုးရှိတယ်အဲအဲ့ဒီကိစ္စကတော့မြင်သာထင်သာတဲ့ကိစ္စတစ်ခုပေါ့တခြားဥပဒေပြုရေးကိစ္စတွေမှာလည်းပြည်နယ်နဲ့တိုင်းဒေသကြီးလွတ်တော်တွေကိုပြည့်ရထားတဲ့အခွင့်အာဏာတွေရှိတယ်အဲ့ဒါတွေကိုလည်းပထမအကြိမ်အစိုးရတက်တန်းပထမအကြိမ်လွှတ်တော်တက်တန်းနေတုန်းကကောင်းကောင်းမကျင့်သုံးခဲ့ဘူးပေါ့နော်အဲ့ဒီတုန်းကလည်းကျွန်တော်တို့ဒီဖက်ဒရယ်စနစ်ဆိုတာလည်းကောင်းကောင်းနားမလဲနောက်တစ်ခုကဘိုလ်ချုပ်ကိုင်မှုကိုပဲအကုန်လုံးအစအစအရာရာအားကိုးနေတဲ့အချိန်ဆိုတော့ဒီဟာကိုလောကကောင်းမှလည်းမသိအခုသမရဦးဝင်းမြင့်ကဒီဟာကိုထောက်ပြပြောဆိုလိုက်တဲ့ဟာကကျွန်တော်ထင်ပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေဘောင်တွေကအဲ့ဒါလိုဘိုးချုပ်ကံမှုရှော့ချရမယ့်ကိစ္စတွေကိုဒီရည်ရွယ်ပြီးတော့ပြောပုံရပါတယ်။အခြေခံဥပဒေအရခွင့်ပြုထားတာဖြစ်တဲ့အတွက်ကြောင့်မလို့လုံးလို့ရပါတယ်။အောက်ခြေမှာတကယ်တမ်းလုံနိုင်ကြိုင်နိုင်မဲ့ထိုးသွင်းပြီးတော့ပေါ့နော်။ကိုယ်တိုင်းဒေသကြီးပြည်နယ်ရဲ့အခွင့်အာဏာကိုပြည်ပြည်ဝဝအသုံးချပြီးဆောင်ရွက်သွားဖို့ပဲလိုတယ်လို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ဒါပေမဲ့ဦးရထွန်းတော်တော်ပြောတဲ့တခခုအခြေအနေကြောင့်မလို့ဖြစ်ခဲ့ဘူးဆိုတာအဲ့တခခုအခြေအနေဆိုတာကဘာလဲပုံမှန်လင်းလင်းပြောရင်တဖက်ကပြည်ထောင်ဝန်ကြီးတို့ဘာလို့ကိုရွေးချယ်ပေးခဲ့တဲ့တပ်မတော်ရဲ့သဘောထားကိုငဲ့ကွက်ခဲ့ရလို့လားအခုခါမှာတော့တပ်မတော်ကအဲ့လိုလှုပ်လိုက်ရင်ကြီးကြီးဖြူဖြူစီးပါမလားဆိုတာလဲဆက်ဆွေးနွေးပါဦးရထောင
်အဲအဲ့ဒီတော့ကတော့ကျွန်တော်ထင်ပါတယ် ဟိုကျွန်တော်တို့စစခြင်းဆိုတော့အခြေခံဥပဒေကိုကောင်းကောင်းနားမလည်ကြတာလဲပါတာပေါ့လေကျွန်တော်တို့အပါဝင်အစိုးရအဖွဲ့ဝင်တွေတော့ဥက္ကဋ္ဌများအပါဝင်ပေါ့နော်အခြေခံဥပဒေကိုကျွန်တော်တို့ကစပြီးတော့ဒီလုံရင်တင်ရင်လုံဆိုတဲ့အနေအထားမျိုးဖြစ်တဲ့အခါကျတော့ဘယ်သူမှလည်းစိတ်စိတ်ဆက်ဆက်ဒီဥစ္စာကိုမသိဘူးနောက်တစ်ခုကဒီဟာကနိုင်ငံရေးအရာဒါဖက်ဒရယ်စနစ်ပုံစံဆွဲထားတယ်ဆိုတဲ့ဥစ္စာကိုလည်းရှင်းရှင်းလင်းလင်းနားမလည်တဲ့အခါကျတော့ဒီအုပ်ချုပ်ရေးကဒီလေကြီးကပဲကင်ထားတာဖြစ်လိုက်မယ်လို့တွက်ဆကြတာပေါ့လေတနည်းပြောရမယ်ဆိုလို့ရှိရင်ဒီလေကြီးဝန်ကြီးဌာနကကျွန်တော်တို့အုပ်ချုပ်ရေးကိုဆက်လက်ပြီးတော့ကင်ထားဖို့ကိုရခင်အစ်အစိုးရကလည်းလိုလိုလားလားဒီဘိုးချုပ်ကင်မှုကိုကျင့်သုံးခဲ့တယ်လို့ဦးသိန်းစင်အစိုးရကလည်းထပ်ပြီးတော့ကျင့်သုံးလိုတဲ့ထိတ်ဆန္ဒရှိပုံရပါတယ်ဒါကြောင့်မို့လို့ဒီဥစ္စာကိုမပြောင်းလဲခဲ့တာပဲเนาะနောက်ပိုင်းဒီဘက်ခင်မာကတော့ဒါနဲ့ပတ်သက်လို့ဝေဖန်ပြောဆိုထောက်ပြတာတွေလည်းရှိတယ်မီဒီယာသမားတယောက်ကဥဇော်သေးကိုလှမ်းပြီးတော့မေးလိုက်တဲ့အခါမှာဥဇော်သေးကဟုတ်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်တို့တက်ဆိုင်ရာအုပ်ချုပ်ရေးအချင်းချင်းကိုတိုင်းဒေသကြီးနဲ့ပြည်နယ်အစိုးရအောက်ကိုပြောင်းဖို့အတွက်ဆိုရင်ဥပဒေတစ်ခုပြဋ္ဌာန်းပြီးတော့ဒီဆောင်ရွက်လို့ရပါတယ်ဆိုပြီးတော့ဖြေလိုက်တယ်အဲ့ဒီနောက်ပိုင်းမှာတကယ်တမ်းလောက်တဲ့အခါမှာတချို့သောဥပဒေတွေကမပြင်ဆင်ရသေးတာမဖြတ်သိမ်းရသေးတာတွေရှိတော့ညှိတွန်းနေတယ်အခုအချိန်မှာတော့ဒီအုပ်ချုပ်ရေးတွေဟာတော့တက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်တွေကကျင့်သုံးရမယ့်ဟာတွေဖြစ်တယ်ဆိုတာသဘောပေါက်လာတာနဲ့အမျှဒါတွေကဆောင်ရွက်လို့ရပါတယ်အခုအချိန်ကဥဒေနဲ့ထန့်ကျင်ခြင်းမညီညွတ်ခြင်းမရှိဘူးလို့ကျွန်တော်အဲ့လိုယုံကြည်ပါတယ
်ဟုတ်ကဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေမှာတက်မတော်ရဲ့ညွန်ညင်မှုကိုလည်းထက်တွက်စရာမလိုဘူးဆိုတဲ့သဘောပေါ့ဆရာဦးတင်မောင်တန်းကဘယ်လိုသဘောရပါလဲဒီ centralization နဲ့ပတ်သက်ပြီးတော့တကယ်ထိထိရောက်ရောက်လုပ်နိုင်မလို့ထင်ပါလားအကန့်အသတ်တွေငဲကွဲရမယ့်ဟာတွေမရှိဘဲနဲ့ထွန်းချောချူချူလုပ်နိုင်ရင်မလို့ဆရာထင်သလားဆရာ
ပထမဆုံးကတော့ဆရာဒီဖွဲ့စည်းပုံကိုတက်မတော်ကဆွဲတယ်ဒီအဲ့တော့ဖွဲ့စည်းပုံမှာလုပ်ပိုင်ခွင့်တွေပေးထားတာကိုတက်မတော်ကလည်းတည်ပြီးသားဖြစ်တယ်လို့ကျွန်တော်ထင်တယ်လူတွေထင်တာနဲ့အခြားစီပေါ့နော်ပထမဆုံးကတော့ဒီနေ့တိုင်းဒေသကြီးအစိုးရရဲ့ယုံပါဒီလေဝန်ကြီးဌာနအောက်မှာရှိတဲ့ထရေအုပ်ချုပ်ရေးယုံကလည်းယူရမယ်ဆိုတော့ဖွဲ့စည်းပုံမှာပြဋ္ဌာန်းထားတယ်အကြိမ်ထဲမှာပဲဒီနေ့တိုင်းဒေသကြီးရဲ့ဖွံ့ဖြိုးတိုးတက်မှုစီမံကိန်းတွေလူဝါဒနဲ့စီမံကိန်းတွေကိုအကောင့်ထဲပေါ်ဖို့လိုအပ်လို့ရှိရင်မိမိရဲ့ကိုယ်ပိုင်နယ်ဘက်ဝန်ထမ်းဖွဲ့စည်းဖို့လည်းဖွဲ့စည်းခွင့်ရှိတယ်လို့ပုံမှန်159မှာပြဋ္ဌာန်းထားတယ်။ဆိုတော့ဒါကစရဲကဇိုင်းရကူကတည်ပြီးသားလို့ထင်တယ်။လို့လို့လည်းရမယ်လို့ကျွန်တော်ထင်တယ်။မန်းလေးမှာလောက်ခင်ကြတဲ့မြအစ်စ်ကြုံပြပြောရလို့ရှိရင်ဝန်ထမ်းတွေကလည်းပထမပိုင်းမှာနည်းနည်းစပွေးစွာဖြစ်တယ်မလို့ဘူးမကြိုက်ဘူးဘူးပေါ့မလို့ဘူးမကြိုက်ဘူးဘူးဆိုတာကဒီဘွာရကိုတိုင်းစစ်ဒေသကြီးမှာခြားတယ်နော်အစီအစဉ်လေးနောက်ပြီးတော့စီမံချက်တွေကိုတိုင်းစစ်ဒေသကြီးမှာတိတိကျကျတတိချာချာရေးတယ်ဆိုတာမျိုးဒီလိုလုပ်ပုံပိုင်းနဲ့ကောင်းနေနဲ့အောက်ခြေမှာမလုပ်ခဲ့ရဘူးပေါ့နော်အဲ့ဒီခြေမှာနည်းနည်းလေးဘာလုပ်နေလဲဆိုတော့သဝီဇဝါလေးဖြစ်တာရှိတယ်ဒါပေမဲ့ဝင်းကြီးကျုပ်ရဲ့ဥဆောင်မှုအောက်မှာမို့လို့ကျွန်တော်တို့လုပ်တဲ့အခါမှာအဟိုဖြစ်တဲ့ဝင်းကြီးဌာနတွေကလည်းအခုကအင်မတန်နေပါတယ်ဝင်းကြီးဌာနနဲ့ဖိတိုက်တွေ့တာတွေလည်းကျွန်တော်တို့မတွေ့ခဲ့ရဘူးဒီပြောလို့ရှိရင်တိုင်းဒေသကြီးအစ်စ်မှာလုပ်တဲ့စီမံချက်တွေမှာကမိထဏာလုပ်နေတဲ့မူဝါဒတွေကိုအားဖြည့်ပေးရတယ်ရောက်တယ်အပြည့်အစုံအားဖြည့်မှုကိုတွတ်တွေးရတယ်ပေါ့နော်ဥပမာအချင်းအစားတောက်တွေစီစစ်တဲ့ FDA လို့လုပ်ငန်းမျိုးမှာလည်းအဲ့ဒီလိုအားဖြည့်မှုမျိုးမန္တလေးနဲ့ပဲဟိုကြားထဲမှာကျွန်တော်တို့တွေ့ရတယ်။နော်လေယာဉ်ဆိုင်ပြည်ဝန်ကြီးဌာနမှာလုပ်မဲ့ agriculture good practice ပေါ့နော်လေယာဉ်ဆိုင်ပြည်လုပ်ပုံပိုင်းမှုခေါင်းတွေမှာလည်းအားဖြည့်တဲ့ဟာမျိုးတွေကျွန်တော်တို့တွားပြီးတွေ့ရတယ်ပေါ့နော်ဆိုတော့အဲ့ဒီအတွေ့အကြုံတွေရပဲသမရကြီးကပြောတယ်လို့ကျွန်တော်ထင်တယ်။အဲ့တော့စိတ်အခက်အခဲမရှိတော့ဘူးလို့ကျွန်တော်စိတ်ထဲမှာထင်ပါတယ
်။ဟုတ်ကဲ့။ဟို
အတွက်ကောတိုင်းဒေသကြီးအဆင့်အစိုးရဒီအတွက်ကော
။ဒါကတော့မြမကြီးတုံးသက်ချက်အစီအစဉ်ကိုနားဆင်ကြရတာပါ။ဒါပထမပိုင်းဖြစ်ပါတယ်။ဒုတိယပိုင်းကိုနောက်ပတ်မှဆက်လက်ပြီးတော့တင်ဆက်ပေးပါမယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်လက်ရောက်ပါပြီ။ဒီတစ်ပတ်မှာတော့ရန်ကုန်မြို့ကမတ်ချောစုဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါ။မတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ်။
ဟောင်းကုံဆုံးလို့နှစ်တကူကူပြောင်းနေဒီလိုအချိန်မှာက
ကျမတို့လူသားတွေဟာအချင်းချင်းပြန်လည်စုမုံအောင်တောင်းကြပုံမကောင်းမွန်တာတွေပိုင်ဆိုင်ရရှိလာအောင်စီးပွားဥစ္စာတွေတိုးတက်လာအောင်ပညာရေးကျန်းမာရေးလူမှုရေးကိစ္စအဝဝအဆင်ပြေအောင်စုမုံချွေကြတာထုံးစံမဲ့မဟုတ်ပါလားနိုင်ငံကောင်းဆောင်တိုင်းပြည်ကောင်းဆောင်တွေကလည်းပြည်သူလူထုကိုနှစ်သက်စုမုံအောင်တောင်းမေတ္တာပို့စုပေးစကားတွေခြွေကြသလိုမီဒီယာတွေရေဒီယိုရုပ်မြင်သံကြားတွေမှာလည်းဆူတောင်းနှုတ်ခွန်းဆက်သားလွှာတွေဝေဝေလွန်လွန်ရန်ရန်ဆန်ဆန်ဖော်ပြကြတာမဟုတ်ပါလားဆူတောင်းနဲ့ဆူပေးတယ်ဆိုတာလူသားအချင်းချင်းတဦးပေါ်တဦးကောင်းသောမေတ္တာစေတနာအပြန်အလှန်ထားရှိခြင်းကိုဖော်ညွှန်းတာမို့ရှေးအစဉ်ဆက်ကာလကနေဒီကနေ့ဒီအချိန်ထိကျင့်သုံးနေကြတာနောက်မှလည်းဆက်လက်ကျင့်သုံးနေရအောင်ပါလူလောကကြီးမှာဆုမတောင်းမှုတဲ့သူရဲ့လို့မရှိတော့ပါဘူး။အဲ့ဒီလိုဆုတောင်းကြတဲ့အထက်မှာအများစုကဖះရှင်ကိုရှုခိုးပူဇော်ဖះရှင်ကိုတိုင်တယ်မိမိဆန္ဒတွေပြည့်အောင်ဖះရှင်ကိုသနာခံအနည်းဆုံးအစ်စ်ဆုတောင်းမပြည့်သေးတာစိတ်သက်သာရရတည်ငင်းကတော့အင်းငင်းသွားကြတာဘူး။ပြီးတော့ကိုယ်တိုင်အထောက်မှုမရှိကြတာများပါတယ်။ဖះရှင်ရဲ့ဆောင်းမကြည့်ရှုဖြည့်ဆည်းပေးတာကိုကိုယ်တိုင်အမထုတ်ပဲအိမ်ကထိုင်ပြီးမျှော်နေလေးရှိကြပါတယ်။မိမိစုတောင်းနေပြေဝလာနိုင်မှုအထောက်ပံ့ဖြစ်စေမဲ့ကိစ္စရပ်တွေမှာကာယကံဝစီကံမနောကံဆိုတဲ့အလုပ်သုံးမှာဉာဏ်ဝရိယဇွဲလုံးလာတွေနဲ့ပြင်းပြစွာအားဆိုင်လောက်ကင်ဖြည့်စည်းမှသာစုတောင်းပြေနိုင်တာပါဂေါတမမြတ်စွာဘုရားအလောင်းတော်ဟာတောင်းတဲ့စုပြေဆုံးနိုင်မှုအတွက်သူ့မိသားရှင်ရင်သေးဘဝကနေစပြီး၄သင်္ချေနဲ့ကဘာတသိန်းတိုင်းဒီတိုင်းထမ်းနေခဲ့ဦးဘုရားရှင်အဖြစ်ကိုရောက်ဖို့ဒီဇိုင်းမမှန်ပါရမီဖြည့်ဆည်းခဲ့ပါတယ်။နောက်ဆုံးတော့သူ့တောင်းတဲ့ဆုပြည့်ခဲ့တာကြောင့်အကြောင်းမဲ့မဟုတ်ပါဘူး။ခိုင်မာတဲ့စိတ်ပန်းဖြတ်မှုနဲ့အတူအလုတ်သုံးမကန်တွေနဲ့ဘဝပေါင်းများစွာကြိုးပမ်းဖြည့်ဆည်းခဲ့တာကြောင့်မှတနည်းအားဖြင့်စန္ဒာဓိပတိဝရိယဓိပတိဝိမန္တာဓိပတိစိတ်တာဓိပတိဆိုတဲ့တရား၄ပါးစုံကြီးယုံနာမကမှန်ကန်တဲ့ယုံကြည်ရာတရားရှိခဲ့လို့ဘယ်မဟုတ်ပါလား။တရားဆိုတဲ့စကားလုံးကိုအများအားဖြင့်တဝင်ယုံကြည်မှုလို့ဘာသာပြန်လေးရှိပါတယ်။ဒါပေမဲ့တရားဆိုတာယုံကြည်ရာကိုကိုယ်တိုင်ကြည်ကြည်နက်နက်ရှင်းရှင်းလင်းလင်းလက်တွေ့သိရှိနားလည်ပြီးမှဖြစ်ပေါ်လာတဲ့စိတ်ချယုံကြည်မှုမျိုးဖြစ်ပါတယ်။အခက်ခဲမှန်သမျှကိုယုံကြည်ချက်ဖြင့်လွတ်မြောက်၏လို့မြတ်စွာဘုရားဟောကြားခဲ့ပါတယ်။ကောင်းမွန်တဲ့ဆုတောင်း၊ရည်မှန်းချက်အိမ်မက်တွေအတွက်ပြင်းပြတဲ့ဆန္ဒရှိရမယ်။ယုံကြည်ရာတရားမှန်ကန်မှန်မှန်ကန်ကန်လည်းရှိရမယ်။အလုတ်သုံးပါးကံနဲ့လည်းဒီဇိုင်းမမတ်ပါရမီဖြည့်စည်းနေမယ်ဝရိယဆိုတဲ့ကြိုးပမ်းအားထုတ်မှုဝိမန္တာဆိုတဲ့သိပညာစူးစမ်းစဉ်းကျင်နိုင်တဲ့စွမ်းရည်တတ္တိပညာလည်းရှိပြီးခိုင်မာတဲ့စိတ်ပြမျက်မှုရှိမှလည်းလူတစ်ယောက်ရဲ့ရည်မှန်းချက်အိမ်မက်တွေပျောက်ဆုံးပြိုကွဲသွားအောင်နင်းချေဖြည့်စည်းပစ်နိုင်တဲ့အရာဆိုတာဟာလောကမှာမရှိနိုင်ပါဘူးမြန်မာနိုင်ငံအသားတိုင်းကောင်းမြတ်သောရည်မှန်းချက်အိမ်မက်များယုံကြည်ရာတရားတရားတို့နဲ့ထုံးကားပြည့်မြောက်လိုရာရောက်နိုင်ကြပါစေ။ယုံကြည်ရာတရားမှန်ရင်ဆုတောင်းနိုင်ပြီ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူရရှင်တို့အခုနားဆင်ကြရတာကတော့ရန်ကုန်မြို့ရဲ့ရန်ကုန်မြို့ကမတ်ချောစုရဲ့ယုံကြည်ရာအစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
The day we prayed would never come has come again. Chemical weapons have once again
ဘရောမရမလာပါစေနဲ့ဆိုပြီးတော့ကျမတို့ဆူတောင်းနေတဲ့နေ့တနေ့ရောက်လာပါပြီလို့ကုလသမဂ္ဂဆိုင်ရာ American သံအမတ် Nikki Haley ကပြောသွားတာပါ။ Syria ကအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေကိုဓာတုလက်နက်နဲ့နောက်တစ်ကြိမ်တိုက်ခိုက်လိုက်ပြန်ပါပြီ။မကောင်းဆိုးအားစိတ်ရှိတဲ့သူတို့ကပဲအယက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်။နောက်ပြီးထံရရသူတွေအတွက်လူနာသင်ယူတွေရှိမနေအောင်လည်းအသေးချာစီစဉ်ထားတာပါ။အဲ့ဒီနေရာမှာလူအသက်တွေကိုကယ်တင်ပေးမယ်ဆေးရုံတွေလည်းမရှိတဲ့အပြင်ဒါယာရသူတွေကိုကူတာပေးမယ်ဆရာဝန်တွေဆေးဝါးတွေလည်းမရှိဘူးလို့တမ္မဟေလီကပြောပါတယ်။ရုရှားအနာရှင်အစိုးရရဲ့လက်တွေမှာစီးရီးယားကလေးငယ်ရဲ့သွေးတွေဆွန့်ထင်နေပါတယ်လို့တမ္မဟေလီကပြောပါတယ်။စီးရီးယားသမ္မတဘာရှာအယ်အာဆတ်အနာရှင်အစိုးရရဲ့အလွန်ကြမ်းကြုတ်ရဆက်တဲ့လုပ်ရတွေကိုဆက်ပြီးလှုပ်ကင်နိုင်နေတဲ့နေရာမှာရုရှားနဲ့အီရန်တို့ရဲ့အခန်းကဏ္ဍကိုနိုင်ငံတကာအတိုင်းအဝန်ဖက်ကလစ်လျူရှုထားလို့မရဘူးလို့လည်းတမ္မဟေလီကပြောပါတယ်။ သမရအာဆတ်ရဲ့လေကြောင်းနဲ့စစ်စင်ရေးဌာနတွေမှာရုရှားနဲ့အီရန်နိုင်ငံကစစ်ဖက်အကြမ်းဖက်တွေလုတ်ကိုင်းနေတာပါ။အစာရေစာပြက်လက်ပြီးအညံ့ခံအရှုံးပေးလာစေရေးနှိမ့်လန့်နဲ့လုတ်ကိုင်းနေတဲ့အာဆတ်အစိုးရရဲ့မြေပြင်စစ်စင်ရေးလုပ်ငန်းမှာရုရှားအရာရှိတွေကကူညီညွန်ကြားနေတာပါ။ဆိုဝါရက်စက်တဲ့လုပ်ရအတော်များများကိုတော့အီရတ်တပ်ဖွဲ့တွေကလုတ်ကိုင်းကြတာဖြစ်ပါတယ်။ပြည်ခရတဲ့တနင်္လာကရှမ်းစိတ်ခွန်းမှာအာဆတ်အစိုးရကဓာတ်ရုလက်နက်သုံးပြီးတော့စတင်တိုက်ခိုက်ခဲ့ပြီးတဲ့အချိန်ကစပြီးဓာတ်ရုလက်နက်တွေကိုဒါဇင်နဲ့ချီအုံပြုခဲ့တယ်လို့ဆိုပါတယ်။ဒီလို့ရပေါ်အေးအေးယူဆောင်မှုတွေလုပ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံကံကွယ်ဆန့်ကျင်နေကြတာဖြစ်တဲ့အတွက်ကောင်စီအဖွဲ့ဝင်နိုင်ငံတွေကိုတန်အမတ်ဟေလီကအခုလိုတိုက်တွန်းနေတာဖြစ်ပါတယ်။အပြစ်မဲ့အရသာတွေကိုဓာတ်ရုလက်နက်နဲ့တိုက်ခိုက်တဲ့လူမဆန်တဲ့လုပ်ရအကြောင်းကျမပြောဆိုနေတာဖြစ်ပါတယ်လို့လည်းတန်အမတ်ဟေလီကပြောပါတယ်။ကျမတို့အရေးယူဆောင်ရွက်ဖို့ပြက်ကွက်ခဲ့တဲ့ကိစ္စရပ်တွေကိုထိရောက်မှုရှိမရှိဆိုပြီးစမ်းစစ်နေဖို့မလိုအပ်တော့ပါဘူးလို့လည်းတန်အမတ်နီကီဟေလီကကြေညာပါတယ်။ဓာတ်ရုလက်နဲ့အုံပြုတက်ခိုက်ခဲ့တယ်လို့ဆိုရဲစီးရားနိုင်ငံအရှေ့ပိုင်းဒူမာမြို့ကအရသာရီစီကိုကန့်သက်တားမြစ်ချက်တွေမှာပဲလူမှုကူညီရေးအထောက်အကူတွေပေးပို့နိုင်ရေးတင်ပြတောင်းဆိုချက်မူကြမ်းကိုအမေရိကန်နိုင်ငံကတင်သွင်းထားတာပါ။အဲ့ဒီဒေသမှာကြမ်းရိတ်ခဲ့တဲ့ငတ်မော့ဆာလောင်နေကြတဲ့လူတွေ၊နာမကျန်းဖြစ်နေသူတွေ၊ဒဏ်ရာရထားသူတွေကိုဦးစားပေးကူညီဖို့ဖြစ်ပါတယ်။ဆီးရီးယားမှာဓာတ်ရုလက်နက်တွေအသုံးပြုပြီးတိုက်ခိုက်ခဲ့တဲ့လို့ရမှာတာဝန်ရှိသူတွေကိုဖော်ထုတ်နိုင်ဖို့ပညာရှင်စစ်စစ်တွေပါဝင်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့ကိုဖွဲ့စည်းပေးဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတောင်းဆိုပါတယ်လို့လည်းတန်အမတ်နီကီဟေလီကပြောပါတယ်။ဆီးရီးယားပြည်သူတွေပေါ်ဓာတ်ရုလက်နက်နဲ့ကြဲချခဲ့တဲ့ကြမ်းကြုတ်ရက်စတဲ့လူကိုတာဝန်ခံမှုရှိလာအောင်လုပ်ဖို့အမေရိကန်နိုင်ငံကစိတ်ပိုင်းဖြတ်ထားပါတယ်လို့လည်းမစ်ဟေလီကပြောပါတယ်။အနည်းများတဲ့6ကဘာစွန်းကိုကျမတို့ရောက်နေပါပြီ။ဓာတ်ရုပ်လက်နက်ကိုအသုံးပြုတဲ့ကိစ္စကိုကမ္ဘာနိုင်ငံတွေတစ်ချိန်ကတညတညွတ်နဲ့ဆန့်ကျင်ခဲ့ပူပါရယ်။အခုတော့ဒီလိုဓာတ်ရုပ်လက်နက်အသုံးပြုတာကပုံမှန်ဖြစ်လာတဲ့ကိစ္စတစ်တစ်ခုဖြစ်လို့နေနေပါပြီ။ဒီလိုဖြစ်မလာအောင်နိုင်ငံတကာအသိုင်းအဝိုင်းကတာမြင်ရပါလိမ့်မယ်လို့လည်းမစ်ဟေလီကပြောပါရယ်။
History will record this as the moment when
Syria ကပြည်သူတွေကိုကောက်ွယ်ပေးဖို့ဆန္ဒမရှိတာဒါမှမဟုတ်ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကသူ့ရဲ့တာဝန်ဝတ္တရားတွေကိုရှောင်ကြဉ်လိုက်တဲ့ဒီကာလကိုတမိုင်းကမှတ်တမ်းတင်ထားပါလိမ့်မယ်။ American ပြည်ထောင်စုဘက်ကတော့တနင်္လာနေ့တုံ့ပြန်စာရွက်ရပါလိမ့်မယ်လို့တန်အမတ်နီကီဟေလီကပြောပါရဲ့ရှင
်။ American စုရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ။
တော်ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါတယ် VOA အမေရိကန်တန်ကကြာတာပြနေနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့ရှင်းနိုင်ရတဲ့9နာရီအထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာပါ VOA မြန်မာပိုင်းကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
American ဘဟုထောင်လိုင်း agency CIA အကြီးအကဲ Mac Pompeo ဟာမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့ပျုံယမ်းမြို့တော်မှာလှစ်ဝဲတွေ့ဆုံခဲ့တယ်လို့သမ္မတ Donald Trump ကဗိုလ်တဖူးနေမှာပြောပါတယ်။ Pompeo ဟာမြောက်ကိုရီးယားကနေပြန်လာနေပြီဖြစ်ပြီးသူနဲ့ Kim Jong Un တို့ရဲ့တွေ့ဆုံမှုဟာအဆင်ပြေတယ်လို့ဆက်ဆံရေးနဲ့အတော်ပြေလေကြောင်းဗိုလ်တဖူးနေမှာ Florida ဂျာကသူ့ရဲ့အပန်းဖြေစခန်းမှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။ကျူဘာနိုင်ငံမှာနှစ်ပေါင်း60နေပါအတွင်းကာစထရိုမီသားစုဝင်မဟုတ်တဲ့သူတို့ကိုသမရဖြစ်နဲ့ရွေးကောက်တင်မြှောက်ဖို့လွှတ်တော်ကနေဆောင်ရွက်နေပါပြီ။မကြုံစဘူးကျင်းပတဲ့ကျူဘာအမျိုးသားညီလာခံနှစ်ရက်ကြာအစည်းအဝေးမှာသမရတစ်တဦးကိုရွေးကောက်တင်မြှောက်ပြီးကျန်တဲ့ပရင်းနေကြရင်လက်ရှိသမရရာအိုကာစထရိုနေရာမှာအစားထိုးချောင်းကြီးညာမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးဒေါန်ဆန်းစုကြည်ရဲ့ဧပြီလ16ရက်ကနေ20ရက်နေ့ထိလာရောက်မဲ့ဗီယက်နမ်နိုင်ငံခီးစင်ဟာနှစ်နိုင်ငံဆက်ဆံရေးကိုပုံမှုခိုင်မာစေပြီးအပြည့်အဝပူးပေါင်းဆောင်ရွက်တဲ့မိဖက်နိုင်ငံတွေအဖြစ်နဲ့ပုံမှုခိုင်မြဲလာမှာဖြစ်ကြောင်းဗီယက်နမ်အစိုးရရဲ့သတင်းမှာဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာဗီယက်နမ်ဝန်ကြီးချုပ်ငွေရန်ရှန်ဖူးရဲ့ဖိတ်ကြားချက်နဲ့ပထမဆုံးဖြစ်တဲ့တရားဝင်ခီးသွားရောက်မှာလည်းဖြစ်ပါတယ်။American ရေတပ်တိုက်လေမောင်းသမားဟောင်းတဦးဖြစ်သူက American တောင်ပိုင်းဝီဟင်မှာလေရင်ပြတ်ကျနိုင်တဲ့ engine ဆက်ချိုးရင်းမှုနဲ့ရင်ဆိုင်နေရတဲ့ခီးတဲ့တင်လေရင်ကိုအန်ရီကင်းစွာနဲ့မြေပြင်ကိုဆင်းသက်ပေးနိုင်ခဲ့တဲ့အတွက်သူ့ကိုတရားကောင်းဖြစ်နဲ့ဝမ်းဝမ်းချီးကျူးနေကြပါတယ်။နယူးယောက်မြို့ကနေ Dallas မြို့ကိုကောင်းကင်အမြင့်မီတာ 9600 ကျော်မှာ Southwest ခီးစဲတင်လေရင်မှု Tammy Jo Schultz ကအင်ကန်နစ်ကပြန်တန်းနေစဉ်တွင် Boeing 93အမျိုးအစားလင်းရဲ့ဘဲဘက်ဆက်လုံးပောက်ကွဲခဲ့ပြီးတော့လင်းပရင်တစ်ခုကိုထိမှပောက်ကွဲစေတဲ့အတွက်အမျိုးသမီး 28 ပရင်ပောက်ကနေအပြင်ကိုလွင့်ကျသစိတ်တစ်ပိုင်းလွင့်ကျတာဖြစ်ပေါ်ခဲ့ပါတယ
်။ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာသွားတာပါ။ဒီမိနစ်တွေအစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်တိုင်းဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်။ VOA နားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်။ကမ္ဘာအနှံ့ကသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ဆက်မဝေးပါ
This program has come to you from the Voice of America, Washington.